Welcome to the Voice of America in Burmese.
မနက်ခင်းမှာတော်ရရှင်များရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်ရဲ့2022ခုနှစ်စက်တင်ဘာလ17ရက်နေ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 40 50ကျစ်တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေချပါစေရှင်ကျွန်မသိန်းကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါကျွန်တော်ကဇော်မိုးကျော်ပါဒီကနေ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုကုခင်ပေါင်းစိုးမင်းနဲ့အတူတင်ပြပေးပါမယ်။ဒီကနေ့သတင်းတွေထဲမှာဆိုရင်အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာကွယ်ဆေးမထိုးမနေရအစီအစဉ်နဲ့ပတ်သက်ပြီးအိမ်မြူတော်မှာရှင်းလင်းတဲ့သတင်း။အာဖဂန်ကနေအမေရိကန်ကိုကယ်ထုတ်လာသူတွေထဲမှာဝက်သက်ရောဂါကူးစက်ခံစားနေရသူတွေတွေ့ရှိရတဲ့သတင်းစတဲ့စိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးပါမယ်
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုမှာ 9/11 အကြမ်းဖက်တိုက်ခိုက်ခံရမှုဟာစက်တင်ဘာလ17ရက်နေ့မှာနှစ်ပေါင်း20ပြည့်ခဲ့ပါပြီ
။ You can move them around to the surface environment, mass transit, you can move them into the sterile area.
အမေရိကန်လေဆိပ်တွေမှာအကြမ်းဖက်သမားတွေရန်ကကာကွယ်နိုင်ရေးအတွက်ထူးထူးခြင်းထားတဲ့ခွေးတွေနဲ့အဖြစ်ဆောက်ရွက်တဲ့အကြောင်းသတင်းတွေပြီးမှအရင်ဆုံးတင်ပြပြီးမှာပါ။ဒီနောက်မှာတော့ NUG ရဲ့ခုခံတွန်းလှန်စစ်အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားNLG တက်ရောက်ခဲ့တဲ့တရုတ်ကွန်မြူနတီပါတီစီစဉ်တဲ့ဆွေးနွေးပွဲသတင်းတွေကိုလည်းထုတ်လွှင့်ပေးပါမယ်။အမျိုးသမီးကန္တသုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်တို့ကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးကြပါရှင
်။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာကွယ်ဆေးနောက်တစ်ကြိမ်မထိုးမနေရအစီအစဉ်နဲ့ပတ်သက်ပြီးမနေ့ကသမရအိမ်မြူတော်မှာCOVID-19 ဆိုင်ရာတုံ့ပြန်ဆောင်ရွက်အဖွဲ့ကရှင်းလင်းပြောကြားခဲ့ပါတယ်။အမေရိကန်အလုံသမားဝင်ကြီးဌာနလက်အောက်မှာရှိတဲ့အလုံယုံဆဲ့ုံနဲ့ဌာနရုံးတွေမှာကာကွယ်ဆေးနောက်ထပ်တစ်ကြိမ်မထိုးမနေရတတ်မှတ်ဖို့သမ္မတဘိုင်ဒန်ရဲ့ညွှန်ကြားချက်နဲ့ပတ်သက်ပြီးရှင်းလင်းပြောကြားခဲ့တာပါ။အလုံသမားတရာနဲ့အထက်ရှိတဲ့အလုံယုံဆဲ့ုံတွေမှာအလုံသမားတွေဟာကာကွယ်ဆေးကိုအပြည့်အဝထိုးပြီးဖြစ်ရပါမယ်။ဒါမှမဟုတ်ရင်လည်းအလုံသမားတွေဟာပိုးမရှိကြောင်းတပတ်တခါစစ်ဆေးရပါမယ်။ဒီအစီအစဉ်ရအမေရိကမှာရှိတဲ့အလုံသမားတန်း80ကျော်အကျုံးဝင်မှာဖြစ်ပါတယ်။ဒီအစီအစဉ်ကိုမနိုင်လာသူတွေဟာဒဏ်ငွေ14,000အထိရိုက်ခံရနိုင်ပါတယ်။ဒါပေမဲ့သမ္မတဘိုင်ဒန်ရဲ့အစီအစဉ်ကို Republican အမတ်တွေကတော့ဝေဖန်ပါတယ်။အိမ်မြူတော်ကိုကိုဗစ်တုံ့ပြန်ဆောင်ရွက်ရေးအိမ်မြူတော်ကိုဗစ်တုံ့ပြန်ဆောင်ရွက်ရေးတာဝန်ရှိသူ Jeff Zinnet ကတော့သမ္မတရဲ့အစီအစဉ်ဟာကာကွယ်ဆေးထိုးပြီးသူအရေးအတွက်များလာဖို့အတွက်ထိရောက်ပြည့်စုံတဲ့နည်းလမ်းတစ်ခုဖြစ်တယ်လို့ပြောဆိုပါတယ်။ဒါပြင်ကာကွယ်ဆေးထိုးတာဟာအများပြည်သူကျန်းမာရေးကိစ္စသာဖြစ်ပြီးနိုင်ငံရေးကိစ္စမဟုတ်ဘူးလို့လည်းသူကပြောဆိုပါတယ်။ဥပမာအနေနဲ့ထိုင်းစင်လိုအစားအစာထုတ်လုပ်တဲ့ကုမ္ပဏီကြီးမှာကာကွယ်ဆေးထိုးပြသူ45ရာခိုင်နှုန်းရှိရာကနေ82ရာခိုင်နှုန်းအထိတိုးသွားကြောင်း Jeff Zinnet ကပြောဆိုခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံကနေမြန်မာနိုင်ငံအမေရိကန်နိုင်ငံကိုကယ်ထုတ်လာခဲ့တဲ့နိုင်ငံသားတွေထဲမှာဝက်သက်ရောဂါဖြစ်ပွားနေသူတွေတွေ့ရှိရတဲ့အတွက်အာဖဂန်ကနေအမေရိကန်ကိုပြန်တန်းတဲ့လေယာဉ်တွေကိုခေတ္တဆိုင်းငံ့ထားတယ်လို့အမေရိကန်နိုင်ငံကပြောပါတယ်အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ရဲ့အကြံပေးချက်အရအခုလိုဆိုင်းငံ့ထားလိုက်တာလို့သမ္မတအိမ်မီတော်ရဲ့ပြောခွင့်ရယန်ဆာကီကသတင်းတောက်တွေကိုတောက်ချာနေမှာပြောပါတယ်အမေရိကန်နိုင်ငံကိုရောက်နေတဲ့ဝက်သက်ရောဂါဖြစ်ပွားနေသူအာဖဂန်နိုင်ငံသား၄ဦးကိုပြီးခြားခွဲထားတယ်လို့လည်းအိမ်မီတော်ပြောရေးဆိုခွင့်ရှိသူကပြောပါတယ်ဆိုင်းငံ့ထားတဲ့လေယာဉ်တွေဟာဂျာမနီနဲ့ကာတာနိုင်ငံတွေကအမေရိကန်အခြေစိုက်စခန်းတွေကနေပြန်တန်းလာတဲ့လေယာဉ်တွေဖြစ်ကြောင်းAB သတင်းမှာဖော်ပြထားပါတယ်အမေရိကန်နိုင်ငံသားနဲ့တရားဝင်နေထိုင်ခွင့်ရှိသူ32ဦးကိုတောက်ချာနေမနေ့အစောပိုင်းကကယ်ထုတ်နိုင်ခဲ့တယ်လို့လည်းသမ္မတအိမ်မီတော်ကပြောပါတယ်အမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံကနေနောက်ဆုံးထွက်ခွာခဲ့တဲ့ဩဂုတ်လ31ရက်နေ့နောက်ပိုင်းလူတွေကယ်ထုတ်ဖို့တာလီဘန်တွေကခွင့်ပြုခဲ့တဲ့ဒုတိယအကြိမ်မြောက်ခီးစဉ်ဖြစ်တဲ့တောက်ချာနေကာတာလေယာဉ်ခီးစဉ်မှာတော့19ဦးလိုက်ပါနိုင်ခဲ့တယ်လို့ကုန်းလန်ခီးကနေ33ဦးထွက်ခွာနိုင်ခဲ့တယ်လို့အမေရိကန်အမျိုးသားလုံခြုံရေး NSC ပြောခွင့်ရအမ်လီဟွန်ကပြောဆိုပါတယ်ခင်ဗျာ
အိနေဂျင်ရုရှားနိုင်ငံနဲ့ဆစ်ဖြစ်နိုင်ခြေရှိတဲ့အတွက်ရုရှားသမ္မတဗလာဒီမာပူတင်နဲ့ထိရောက်ခိုင်မာတဲ့ဆွေးနွေးမှုလုပ်ချင်တယ်လို့ယူကရိန်းသမ္မတဗော်လ်ဒီမင်ဇီလင်စကီကတောက်ကြနေမှာပြောကြားခဲ့ပါတယ်ယယ်တာဥရောပမဟာဗျူဟာဆိုင်ရာ YES အဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲမှာသမ္မတဇီလင်စကီကိုမေးမြန်းစဉ်သူကပြောဆိုခဲ့တာပါ2014ခုနှစ်မှာ ယူကရိန်းလက်ထက်ကနေရုရှားကခရိုင်းမီးယားကိုသိမ်းယူခဲ့တယ်လို့စစ်ပစ်ဖွားခဲ့ပြီးဒေသခံရုရှားလိုလာတဲ့ယူကရိန်းခွဲထွက်ရေးအဖွဲ့တွေကိုပါရုရှားကပံ့ပိုးပေးခဲ့ပါတယ်ဒီစစ်ပွဲအတွင်းလူပေါင်း 14,000 ကျော်သေဆုံးခဲ့ပါတယ်ရုရှားနဲ့စစ်ဖြစ်ကြံရေးရှိပြီးဒါဟာအဆိုးဆုံးကိစ္စဖြစ်ပေမဲ့ဖြစ်သွားနိုင်တယ်လို့သမ္မတဇီလင်စကီကပြောဆိုခဲ့ပါတယ်အမေရိကန်နဲ့ဆက်ဆံရေးကိုမေးမြန်းရမှာတော့ဆက်ဆံရေးကောင်းမွန်တယ်လို့ပြောဆိုပါတယ်။ဒါပေမဲ့ NATO အဖွဲ့ဝင်ဖို့ကိစ္စယူကရိန်းဘက်ကတောင်းဆိုထားတာကိုတော့တိတိကျကျအဖေမပေးသေးဘူးလို့သူကပြောဆိုပါတယ်။ရုရှားအစိုးရဘက်ကဇီလင်စကီဟာငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့စိတ်ဝင်စားဘူးလို့ပြောဆိုပါတယ်။သမ္မတဇီလင်စကီကတော့သူဟာသမ္မတပူတင်နဲ့တကယ်ထိရောက်တဲ့ဆွေးနွေးပွဲမျိုးလုပ်ချင်တာဖြစ်ကြောင်းနဲ့ဟန်ပြအများသိအောင်လုပ်တဲ့ဆွေးနွေးပွဲမျိုးမလိုချင်ဘူးလို့ပြောဆိုခဲ့ပါတယ်။
လဗနိုနိုင်ငံမှာတနစ်ကျော်အကြာမှအစိုးရတရက်ကိုပထမဆုံးအကြိမ်ဖြစ်အပြည့်အဝဖွဲ့စည်းနိုင်လေကြောင်းသမ္မတကမနစ်ဘော်ဒူးနေကကြေညာပါတယ်။အခုဝန်ကြီးအဖွဲ့ဝင်24ဦးပါဝင်တဲ့အစိုးရအသစ်ကိုစီးပွားရေးလုပ်ငန်းရှင်ဘီလီယံနာတထဲကြီးနာဂျစ်မယ်ကတီကဝန်ကြီးချုပ်အဖြစ်ဦးဆောင်မှာဖြစ်ပါတယ်။အဲ့ဒီအထဲမှာကိုဗစ်ကပ်ရောဂါတိုက်ဖျက်ရေးဦးဆောင်တဲ့ပြည်သူ့ဆေးရုံတွေရဲ့ညွှန်ကြားရေးမှူးဖာရက်စ်အဘစ်ကကျန်းမာရေးဝန်ကြီးဗဟိုပန်အရာရှိယူဆုဖ်ကလီကဗန်နာရေးဝန်ကြီးအဖြစ်တရားသူကြီးမော်လ်စဝါမီကပြည်ထောင်စုဝန်ကြီးအဖြစ်ခန့်အပ်ထားပါတယ်။ဝန်ကြီးချုပ်အဖြစ်ရွေးချယ်ခံရသူနာဂျစ်မယ်ကတီကနိုင်ငံရဲ့ကြာစင်းနေတဲ့စီးပွားရေးကိုပြောင်းပြန်လှန်တိုးတက်အောင်ပြုလုပ်ဖို့တန်ဋိဌာန်ချမှတ်ထားကြောင်းထားကြောင်းနဲ့ပြိုင်ဘက်အားလုံးနဲ့အတူလက်တွဲဆောင်ရွက်ဖို့ကတိပေးလိုက်ပါတယ်။အခြေအနေတွေကခက်ခဲပေမဲ့ကျွန်တော်တို့အားလုံးပူးပေါင်းဆောင်ရွက်ကြမယ်ဆိုရင်မဖြစ်နိုင်ဘူးဆိုတာမရှိဘူးလို့လည်းသူကသမ္မတနန်းတော်ထဲမှာသတင်းသမားတွေကိုပြောကြားလိုက်ပါတယ်ခင်ဗျာ။ပြောရမှာ
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ညာပိုင်းဒိုမီတာ40 kHz 9413ညာပိုင်းဒိုမီတာ57 kHz 9859နဲ့ပိုင်းလမီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါရှင်
VOA ရဲ့စနေနေ့မပိုင်းအစီအစဉ်တွေကိုတင်ဆက်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းတွေကိုကြေညာပေးပါအောင်မယ်။ American ပြည်ထောင်စုမှယာယီအကာအကွယ်ပေးရေးအစီအစဉ် Temporary Protected Status TPS အရနိုင်ငံ6နိုင်ငံကလူတွေကိုဆက်လက်နေထိုင်ခွင့်တည်တံ့တိုးပေးလိုက်ပါတယ်။ El Salvador, Honduras, Nepal, Nicaragua နဲ့ Sudan နိုင်ငံကလူတွေကို2022ခုနှစ်ဒီဇင်ဘာလ31ရက်နေ့ထိတည်တံ့တိုးပေးလိုက်ကြောင်းကြာသပတေးနေ့မှာအမေရိကန်လူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။အစီအစဉ်အရတောင်အမေရိကတိုက်ကနိုင်ငံတွေဖြစ်တဲ့ El Salvador, Honduras နိုင်ငံတွေကနေအမေရိကန်နိုင်ငံမှာရောက်ရှိနေသူ3သိန်းကျော်ကိုပြန်ပို့မဲ့အရေးကလူငယ်ခွင့်ပေးပြီးအလုပ်လုပ်ခွင့်တွေပေးလိုက်ပါတယ်။ပြီးခဲ့တဲ့လတွေတုန်းကလည်းမြန်မာနိုင်ငံအပါအဝင်ဆိုမာလီးယား၊ယေမင်နဲ့ဟောင်ကောင်ကအမေရိကကိုရောက်ရှိနေပြီးပြန်ပို့ခံရမဲ့သူတွေကိုဆက်လက်နေထိုင်ခွင့်ပေးခဲ့ပါတယ်။မြန်မာနိုင်ငံသားတွေအနေနဲ့ပြီးခဲ့တဲ့မေလ25ရက်နေ့ကနေလာမယ့်2022နိုဝင်ဘာလအထိရပ်ပေါင်း130အတွင်းဒီအစည်းအဝေးကိုရှောက်ထားနိုင်ပါတယ်။ဇန်နဝါရီလအတွင်းကအာဏာရလာတဲ့တမရဂျိုးဘိုင်နဲ့အစိုးရလက်ထက်မှာဗင်နီဇွဲလားနဲ့ဟေဒီနိုင်ငံသား9သိန်းကျော်ကိုလည်းနေထိုင်ခွင့်ပေးခဲ့ပါတယ်။အခုလိုပြန်ပို့မဲ့သူတွေကိုပြန်မပို့ဘဲအလုပ်လုပ်ခံခွင့်ပေးတဲ့အစည်းအဝေးဟာယာယီကာကွယ်ရေးအစည်းအဝေး TPS အစည်းအဝေးအရနေထိုင်ခွင့်ပြုတာဖြစ်ပြီးအမေရိကန်မှာရောက်ရှိနေပြီးလူဝင်မှုကြီးကြပ်ရေးဥပဒေနဲ့မညီတဲ့သူတွေကိုပြန်ပို့မှာဖြစ်ပါတယ်။မူရင်းနိုင်ငံတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေဒါမှမဟုတ်တဘာဝဘေးအန္တရာယ်စတဲ့အန္တရာယ်ကြောက်ရွံ့နေတဲ့နိုင်ငံကလူတွေဟာဒီ TPS အစီအစဉ်မှာအကျုံးဝင်ပါတယ်
။တရုတ်နိုင်ငံကလူနည်းစုဝီကာမွတ်စလင်တွေနဲ့ပတ်သက်တဲ့ကြားနာစစ်ဆေးမှုဆိုင်ရာလုပ်ငန်းစဉ်ဟာအတိုက်ခံတွေကလုပ်တဲ့အထူးအယောင်တရားစီရင်ရေးပဲဖြစ်တယ်လို့တရုတ်အစိုးရကဝေဖန်လိုက်ပါတယ်။အဲ့ဒီလိုတွေလှုပ်ဆောင်ပြဖို့အတွက်အမျိုးသားအမျိုးသမီးတရုတ်ဆောင်တွေကိုဘလောက်ပဲစုဆောင်းထားတာအခုလိုကြားနာမှုတွေဘယ်နှကြိမ်မဲလှုပ်လှုပ်ဘာမှထူးခြားမှာမဟုတ်ဘူးလို့တရုတ်နိုင်ငံရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဇောင်လီချန်းကမနေ့ကပြောကြားလိုက်ပါတယ်။ဘာအထောက်အထားမှမပြနိုင်တဲ့ဟန်ပြကြားနာပွဲတွေဖြစ်ပြီးဘာမှထိရောက်တဲ့စူးစမ်းမှုဖြစ်မှာမဟုတ်တယ်လို့ဘာမှလည်းဟိုပေါက်ရောက်မှာမဟုတ်ဘူးလို့သူကပြောပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့က Church House မှာပြုလုပ်ခဲ့တဲ့ဂျွန်လအတွင်းကကြားနာပွဲမှာပထမအကြိမ်အနေနဲ့တပ်သေး38ဦးကရှင်ကျန်းပြည်နယ်မှာမွတ်စလင်တွေအပေါ်တရုတ်အစိုးရရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုထွက်ဆိုခဲ့ပါတယ်။အခုဒုတိယအကြိမ်ကြားနာမှုမှာတော့မနစ်စက်တင်ဘာ10ရက်ကနေ23ရက်နေ့အထိပြုလုပ်မှာဖြစ်တယ်လို့ပွဲစဉ်စီစဉ်သူတွေကပြောကြားပါတယ်ခင်ဗျာ
ကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားသူတွေဟာထိုးမထားသူတွေထက်သေဆုံးနိုင်ခြေ17ဆနည်းပြီးတော့ဆေးရုံရောက်နိုင်ခြေ10ဆနည်းတယ်လို့အမေရိကန်ကျန်းမာရေးဝန်ကြီးဌာနကတောက်ကြံတွေကကြေညာပါတယ်။ဗီဇာကူးစက်မြန်ဗီဇာပြောင်း Delta အမျိုးအစားထွက်ပေါ်လာချိန်မှာမော်ဒါနာကာကွယ်ဆေးဟာနည်းနည်းပိုပြီးကာကွယ်ပေးနိုင်တယ်လို့ဆိုပါတယ်။ CDC ကူးစက်ရောဂါကာကွယ်ဌာနရဲ့ကြေညာချက်ဟာသမရဘိုင်နဲ့ကာကွယ်ဆေးမထိုးမနေရအစီအစဉ်ပြီးနောက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်။
လာရီလိုအမည်ပေးထားတဲ့ဟာရီကိန်းမုန်တိုင်းဟာကနေဒါနိုင်ငံအရှေ့မြောက်ကမ်းခြေ Newfoundland ဒေသကိုတောက်ကြာနေညာဘက်မှာပြင်းအားအဆင့်တင့်နဲ့တိုက်ခတ်လိမ့်မယ်လို့အမေရိကန်အမျိုးသားဟာရီကိန်းစင်တာ USNHC ကထုတ်ပြန်ပါတယ်။အဲဒီစင်တာရဲ့နောက်ဆုံးထုတ်ပြန်ချက်အရမုန်တိုင်းဟာ Newfoundland ဒေသရဲ့ကျွန်းပေါ်က Cape Race နေရာကနေမိုင်460ကျော်လောက်မှာအမြင့်ဆုံးလေတိုက်နှုန်းကတစ်နာရီမိုင်80အထိရှိလာနိုင်တယ်လို့ခန့်မှန်းပါတယ်။မုန်တိုင်းဟာမြောက်ဘက်နဲ့အရှေ့မြောက်ဘက်ကိုတနာ28မိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့လည်းဆိုပါတယ်။ Newfoundland ရဲ့အရှေ့တောင်ဘက်မှာတောက်ကြညာဘက်ကမိုးကြီးလေကြီးပြီးကမ်းခြေနေရာတွေမှာရေလွှမ်းမိုးနိုင်တယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ
။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမို့ချွန်နဲ့ကိုခင်မောင်ဆွန်မင်းတို့ပြောပြပေးခဲ့တာပါရှင်။ VOA မြန်မာဝိုင်းအစီအစဉ်ရဲ့မနေ့ကရေဒီယိုရုပ်သံအစီအစဉ်ကိုရုပ်သံကနေပါတွေ့ချက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါအပြင် VOA ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာရောနောက် VOA မြန်မာဝိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook ဆာမျက်နှာမှာလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုမှခီးသည်တင်လေယာဉ်တွေကိုအယ်ခိုက်ဒါစစ်သွေးကြွတွေပြန်ပြီးဆွဲတိုက်ခိုက်ခဲ့တဲ့ 9/11 တိုက်ခိုက်ခံရမှုဟာစက်တင်ဘာလ17ရက်နေ့မှာနှစ်20ပြည့်ခဲ့ပါပြီ။ဒီဖြစ်ရပြီးခဲ့တဲ့နှစ်20ကာလတခြားအမေရိကန်လေစိတ်တွေရဲ့ဘေးကင်းလုံခြုံရေးတာဝန်ယူခဲ့ကြတဲ့အထူးလေ့ကျင့်ထားတဲ့ခွေးတွေပါတဲ့ K9 အထူးတပ်ဖွဲ့အကြောင်း VOA သတင်းတောက်ဂျူလီယာထားဖို့ရဲ့ဆောင်းပါးကိုမခင်ဖြူထွေးပြောပြပေးပါမယ်ရှင်။
Good boy. မေဂန်ပြည်တော်စုတူဝန်ကလေးစိတ်တွေမှာအချမ်းပါသမားတွေရန်ကကာကွယ်နိုင်အောင် K9 ခွေးတွေပါတဲ့အထူးတပ်ဖွဲ့တွေကကူညီပေးပါတယ်။ K9 ခွေးတွေကအနက်ခံသိပ်ကောင်းကြတာမို့လူတွေအများကြီးတွန်းဝေသွားလာနေတဲ့ကြားမှာလည်းပောက်ကွဲပစ္စည်းတွေကိုအနက်ခံရှာပေးနိုင်ပါတယ်။
If a device, an improvised explosive device, is artfully concealed,
ပောက်ကွဲနိုင်တဲ့ပစ္စည်းတစ်ခုကိုတေးသေးချာချာလှလှပပထုတ်ဖို့ပိတ်ထားလဲ K9 တွေကတော့ဂယုမစိုက်ပါဘူး။သူတို့ကပစ္စည်းကိုကြည့်တာမဟုတ်ပါဘူး။အနံ့ခံကြတာပါ
။ပောက်ကွဲနိုင်တဲ့ပစ္စည်းတစ်ခုကိုသူတို့အနံ့ရတာနဲ့ K9 ခွေးတွေရဲ့အပြုမူပြောင်းသွားတာကိုဖတ်တတ်ဖို့ကတော့သူတို့ကိုထိန်းနေသူတွေကလေ့ကျင့်ထားပါတယ
်။ You can move them around to the surface environment, mass transit, you can move them into
လူတွေအများပြဖြတ်တန်းသွားလာတဲ့နေရာတွေ၊လေစိတ်အဝင်အထွက်အများပြည်သူစုဝေးသွားလာတဲ့နေရာတွေလို၊နေရာစုံမှာရောမော်တော်ကားတွေမှာပါသူတို့အနံ့ခံလို့ရပါတယ်။တကယ်ကိုဘတ်စုံနေရာစုံကျွမ်းကျင်တဲ့ခွေးတွေပါ
လက်ရှိလုံခြုံရေးအတွက်စောင့်ကြပ်ပေးနေတဲ့ K9 ခွေးနဲ့ခွေးထိန်အပါဝင် K9 2တပ်ဖွဲ့တထောင်ကျော်ရှိပါတယ်။2019စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့ချိန်တုန်းကတော့ဒီလို K9 တပ်ဖွဲ့200လောက်ပဲရှိခဲ့တာပါ။2009ခုနှစ်မှာအကြမ်းဖက်သမားတို့ကကိုပေါ်မှာဖောက်ခွဲရေးပစ္စည်းတွေတဲလာပြီးတိုက်ခိုက်ဖို့ကြိုးစားတာရှိခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့10နှစ်လောက်ကစပြီးလေစိတ်တွေမှာကုန်ပစ္စည်းတွေကိုသာမကလူတွေကိုပါ K9 ခွေးတွေနဲ့စစ်ဆေးတာတွေစလုပ်လာခဲ့ပါတယ်။အခုလိုလေစိတ်လုံခြုံရေးတာဝန်မယူခင်မှာတော့ခွေရောခွေထင်းရောသတင်းပတ်တွေနဲ့ချီအပြင်းထန်လေ့ကျင့်သင်တန်းတွေယူရပါတယ်။ဒီအထူးဖွင့်ရေကုန်ကြဆေးကတော့ပြီးခဲ့တဲ့ဘဏ္ဍာနှစ်အတွင်းဒေါ်လာသန်း160ရှိပါတယ်။ဒီခွေတွေကခီးသွွားတွေဘေးကင်းလုံခြုံအောင်လုပ်ပေးနိုင်သလားလို့မေးရင်တော့သူတို့ကအနေရဖြစ်နိုင်ခြေကိုစစ်ဆေးဖော်ထုတ်ပေးတာဖြစ်ပြီးတကယ့်ဖောက်ခွဲပစ္စည်းဟုတ်မို့ဆိုတာကိုတော့အထူးကျွမ်းကျင်သူတွေကချက်ပြီးတော့စစ်ဆေးရတယ်လို့ TSC ဌာနကပြောပါတယ်။ဖက်ဒရယ်ဆွေးရအသုံးစိတ်တွေကိုစစ်ဆေးတဲ့ပွင့်လင်းမြင်သာမှုစောင့်ကြည့်ဌာန GAO ရဲ့2018ကနေ2019ခုနှစ်အထိစီးရင်စစ်ချက်အရ TSC ဌာနအနေနဲ့ခီးသွွားတွေကိုစစ်ဆေးတဲ့ဌာနရဲ့အစီအစဉ်တွေအခုထက်ပိုမိုကောင်းမွန်အောင်လုပ်ဖို့လိုအပ်နေတာကိုစစ်ဆေးတွေ့ရှိခဲ့ပါတယ်။ဒီလိုစစ်ဆေးတွေ့ရှိချက်တွေကနေအကြံပြုချက်တွေကိုတော့ TSC ကစတင်အကောင့်ထဲပေါ်ဆောင်ရွက်နေတယ်လို့ GAO ဌာနကတီနာရှာမန်ကပြောပါတယ
် We have definitely observed that the TSA has made progress
ဒီနေ့အဖွဲ့တွေကိုတက်ဖြန့်ချထားတာတွေပို့ပြီးတော့တိုးတက်ကောင်းမွန်လာအောင်လုပ်တာတွေကိုကျမတို့တွေ့လာရပါတယ်လို့တီနာရှာမန်ပြောသွားတာပါ9/11တိုက်ခိုက်ခံရမှုအတွင်းသေဆုံးသူအများအပြားရဲ့အနက်မဲတွေကိုရထားတဲ့ဒ TSA ဌာနရဲ့ဒီ K9 ခွေးတွေအတွက်ကတော့သူတို့လုပ်နေတာတွေဟာအလုံးစူရာချက်သူတို့ရဲ့သဘာဝအတိုင်းပျော်ပျော်ပါပါသွားလာနေထိုင်နေကြတာလို့ပဲပြောရမှာပါရှင
်မြန်မာနိုင်ငံရေးလုံခြုံရေးဆရာသတင်းဆောင်ပါတွေကိုဆက်တိုက်တင်ပြပေးပါမယ် NUG အမျိုးသားညီညွတ်ရေးအစိုးရကခုခံတွန်းလှန်စစ်ကြီးညာလိုက်တဲ့အပေါ် NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်စစ်ပွဲကနိုင်ငံရေးကြိုးပမ်းမှုတရားအဖြစ်ရှုမြင်ပြီးတစုံတရာမှတ်ချက်ပေးပြောဆိုတာမရှိပါဘူးPPSD လက်နက်ကိုင်ဆဲဘွဲ့အနေနဲ့တော့ NCA မှုအတိုင်းတွဲဆောင်ဆွေးနွေးရေးကိုဆက်လက်ဆောင်ရွက်မှာဖြစ်ပြီး NUG နဲ့ပူးပေါင်းဆောင်ရွက်ရေးကတော့တဖွဲ့ချင်းအလိုက်ဆုံးဖြတ်ဆောင်ရွက်နိုင်တယ်လို့လည်းအဖွဲ့တာဝန်ရှိသူကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုခင်မောင်စိုးမင်းပြောပြပေးပါမယ်ရှင
်။ NCA အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဆဲဘွဲ့ရဲ့ PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့အစည်းအဝေးကိုဒီလ9ရက်ကနေ9ရက်နေ့အထိအွန်လိုင်းကတဆင့်ဆွေးနွေးခဲ့တာပါဒီအစည်းအဝေးပြီးမှကြေညာချက်ထုတ်ပြန်တာမရှိဘဲဥဆောင်မှုအလုပ်အဖွဲ့ကိုစားဗိုလ်မှူးကြီးဆိုင်ငင်းရဲ့မိန့်ခွန်းကိုသာထုတ်ပြန်ခဲ့ပါတယ်ဒီမိန့်ခွန်းမှာဒီလ9ရက်နေ့ကနေ NUG အမျိုးသားညီညွတ်ရေးအစိုးရကအရေးပေါ်အခြေအနေကြေညာတာဟာထူးခြားတဲ့အခြေအနေမှာနိုင်ငံရေးတောင်းဆိုချက်အရ NUG ရဲ့နိုင်ငံရေးကြိုးပမ်းမှုတရက်တာဖြစ်ကြောင်းဖော်ပြခဲ့ပါတယ်NUG အမျိုးသားညီညွတ်ရေးအစိုးရကအရေးပေါ်အခြေအနေကြေညာထားတဲ့အပေါ် PPSD ရဲ့ရည်တည်ချက်ကိုသိနိုင်ဖို့ဥဆောင်မှုအလုပ်အဖွဲ့ဝင်တဦးဖြစ်တဲ့ဗိုလ်မှူးကြီးခွန်ဥက္ကာကို VOA ကမေးမြန်းရမှာအခုလိုပြောပါတယ်
။အဲ့ဒီဒီကိစ္စကနိုင်ငံရေးထူးခြားတဲ့နိုင်ငံရေးဖြစ်နေအောင်ပါ NUG ကနေပြီးတော့နိုင်ငံရေးတောင်းဆိုမှုရဟိုလောက်ရတယ်လို့နာဘောကတော့အဲ့ဒါကိုဖန်တယ်လို့တော့ကျွန်တော်မပြောဘူး။မှားတယ်လို့လည်းမပြောဘူး။ကျွန်တော်တို့ကဟိုပါဘောကွန်မန့်မပေးဘူးကွာသဘောထားမပေးဘူးကွာအဲ့ဒါကိုကျွန်တော်တို့ကအစားတော့မှထုတ်ယူရတာရှိပါလား
PPSD အဖွဲ့ဝင်တွေအနေနဲ့တဖွဲ့ချင်းအလိုက် NUG နဲ့ပူးပေါင်းဆောင်ရွက်နိုင်ကြောင်းလည်းအခုလိုဆက်ပြောပါတယ
်ကျွန်တော်တို့အနေနဲ့အဖွဲ့ဝင်ဖွဲ့စည်းတွေကိုစင်နာပေးတယ်လေမျိုးစုံမစိုးအပူပေါင်းဆောင်ရွက်ခြင်းရဲ့ဘာလို့အပြာလားမုတ်တွေဖွဲ့ပြီးတော့ဟိုအလုပ်ချင်းနဲ့လုပ်မဟာမိတ်ဖွဲ့ကနေဖွဲ့ဟာအဲ့ဒါလိုတော့ဆင်းနေဆင်းပါဗျာအဲ့ဒီလိုကြီးမားတဲ့အကြောင်းလဲဆိုရှယ်မီတစ်ခုပေါ်မှာတော့ပြည်သက်စီတစ်စုံလုံးအနေနဲ့ကတော့သဘောထားမပေးဘူး
။ PPSD အနေနဲ့ NCA မူအတိုင်းဆက်လက်ရည်တည်သွားမှာဖြစ်ကြောင်းလဲဗိုလ်မှူးကြီးခေါ်ဦးကာကပြောပါတယ်
။တကယ်တော့ကျွန်တော်တို့က NCA မှာပါတဲ့အပိုင်းပေါ့။နိုင်ငံရေးပြဿနာကိုနိုင်ငံရေးမျိုးဖြစ်ဖြစ်ရှင်းရအားပေါင်းပြီးတော့အစ်စ်ရေးရမဖြစ်ရှင်းလို့သဘောတူကြတယ်လေ။ဒါတော့သဘောတူတဲ့အတိုင်းနဲ့ကျွန်တော်တို့ကတော့အဲ့ဒီမူပေါ့။
နိုင်ငံရေးအရာတွဲဆောင်ဆွေးနွေးအဖြစ်ရှာမယ်ဆိုရင် NCA မူအရအစိုးရလွှတ်တော်တမတော်စတဲ့အစုအဖွဲ့အစုံပါဝင်ရမှာဖြစ်တာကြောင့်ရွေးကောက်ခံအစိုးရတည်တရပေါ်ပေါက်ရေးကိုဆက်လက်ကြိုးပမ်းသွားမယ်လို့ပြောပါတယ်။ကြာသပတေးနေ့ကပြည်ဆောင်သွားခဲ့တဲ့ PPSD အစည်းအဝေးမှာတော့နိုင်ငံရေးညီမှန်းချက်9ရပ်ကိုချမှတ်ထားပါတယ်။အဲ့ဒီအချက်တွေထဲမှာဖန်ဆီးထားတဲ့နိုင်ငံရေးခေါင်းဆောင်တွေအပါအဝင်အားလုံးပြန်လွှတ်ပေးပြီးဆွေးနွေးအဖြစ်ရှာရေးဆွေးနွေးရမှာသက်ဆိုင်သူအားလုံးပါဝင်ပြီးနိုင်ငံတကာပံ့ပိုးမှုနဲ့ဆွေးနွေးဖို့တိုင်းပြည်အာဏာကိုအယက်သားကိုယ်စားလှယ်အုပ်ချုပ်မှုနဲ့ဒီမိုကရေစီဘောင်အတွင်းကနေအ мян ပြန်လွှဲပြောင်းရေးကိုအဖြစ်ရှာဖို့စတာတွေပါဝင်ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကတော့ပြီးဆုံးသွားတဲ့တိုင်းရင်းသားလက်နက်ကိုင်စစ်ပွဲရဲ့အစီအဝေးဆုံးဖြတ်ချက်တွေအပေါ်အခုလိုသုံးသပ်ထားပါတယ
်။လို့ဆုံးဖြတ်ချက်ကိုချုပ်ငြိမ်ပြီးခဲ့လို့ရှိရင်တော့နိုင်ငံရေးအပေါ်ပေါ့နော်။ပြီးဆုံးဆွေးနွေးညီနိုင်ဖြစ်ရေးကိုနိုင်ငံတကာရဲ့ကူညီပံ့ပိုးမှုတွေနဲ့နိုင်ငံရေးနည်းလမ်းတွေဖြစ်ရှင်းဖို့ပေါ့ဗျာ။အဲ့မဲ့အခုတောင်းဆိုထားရမှာတော့အခုဆန့်ကျင်ထားတဲ့ဆိုင်ရေးကောင်းဆောင်တွေအချင်းချင်းကြည့်ပြန်လို့ပြီးဖို့အဲသူတို့အပေါင်းတွေ့ဆုံဆွေးနွေးဖို့ဆိုအခြေအနေကတစ်ခုပေါ့အဲဒီလမ်းကြောင်းကလည်းရွေးချက်နေနဲ့ဆက်ထားပုံပဲရတယ်လက်တလို့အကောင့်တွေပေါ်လို့ကျန်နေတဲ့ပုံစံတော့မတွေ့ရပါဘူးဒါတော့လောကန်သူဆွေးနွေးဘက်မှာဆုံးဖြတ်တဲ့အချက်တွေကမူပြီးတော့တွန်းတာက
PPSD မှာပါဝင်တဲ့ချင်းမျိုးသားတပ်ဦး CNF ကNUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့တရားဝင်ကြေညာထားပြီးကရင်အမျိုးသားအစည်းအရုံး KNU ရဲ့တပ်မအချို့ကတော့လက်ရှိမှာပူးပေါင်းဆောင်ရွက်မှုတွေရှိတယ်လို့လက်နက်ကင်ပြည်သူ့ကာကွယ်ရေး PDF အဖွဲ့တွေကိုစီးရဲအရအကူအညီပေးတာတွေလည်းရှိပါတယ်။ဒီအတွက် KNU ခေါင်းဆောင်တွေအကြားမှာသဘောထားကွဲလွဲမှုတွေရှိတယ်လို့မြင်နေကြပါတယ်ခင်ဗျာ
။တရုတ်ကွန်မြူနစ်ပါတီကကြီးမှုချင်ပါတဲ့အာရှနိုင်ငံရေးပါတီများတွဲဆောင်ပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပါအဝင်ပြည်ရင်းကနိုင်ငံရေးပါတီ၄ခုတက်ရောက်ခဲ့ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရန်နိုင်ပြောပြပေးပါမယ်ရှင်။
တရုတ်ကွန်မြူနစ်ပါတီကဖိတ်ကြားခြင်းပါတဲ့နိုင်ငံရေးပါတီများပေါင်းစည်းစွမ်းအားနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးစီဆိုဆိုတဲ့စက်တင်ဘာ9ရက်ကလုပ်တဲ့အွန်လိုင်းတွေ့ဆုံပွဲတစ်ရက်ကိုအာရှနိုင်ငံပေါင်း16နိုင်ငံကနိုင်ငံရေးပါတီပေါင်း40တက်ရောက်ခဲ့တာပါဒီပွဲကိုပြည်တွင်းနိုင်ငံရေးပါတီတွေကအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီပြီးခိုင်ဖြို USDP ပါတီရခိုင်မျိုးသားပါတီ ANB နဲ့လီစုမျိုးသားဖွံ့ဖြိုးရေးပါတီတို့ဖိတ်ကြားခံရပြီးပါတီအားလုံးတက်ခဲ့ကြပါတယ်ဒီတွေ့ဆုံပွဲကိုတရုတ်ကွန်မြူနစ်ပါတီကအုပ်စုနှစ်စုခွဲပြီးနိုင်ငံရေးပါတီတွေကိုတီးခြားခွဲတွေ့ခဲ့တာပါအုပ်စုအိမ်မှာပြည်ခိုင်ဖြိုးပါတီနဲ့လီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီတို့ပါပြီးတော့အုပ်စုဘီမှာတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ရခိုင်မျိုးသားပါတီ ANP တို့ပါပါတယ်အုပ်စုအိမ်ဆွေးနွေးပွဲမှာပါတီအချင်းချင်းဆက်ဆံရေးကောင်းလာဖို့ကိုဗစ်ရောဂါတိုက်ဖျက်ရေးလုံခြုံရေးစီးပွားရေးဆက်ဆံရေးအကြောင်းအရာတွေအပြင်စီအမ်ဝဲတင်မှုရှော့ချရေးကိစ္စတွေဒါတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲကိုတက်ခဲ့တဲ့ပြည်ခံမျိုးပါတီရဲ့ဗဟိုလူငယ်ရေးရာကော်မတီကဒုတိယဌာနမှူးဒေါက်တာတန်းစော်လင်က VOE ကိုပြောပါရယ် NLD ပါတီရခိုင်မျိုးသားပါတီနဲ့လီစုပါတီတို့နဲ့အတူဖိတ်ကြားခံရတာနဲ့ပတ်သက်လို့သူ့အမြင်ကိုခုလိုပြောပါရယ်
ကျတော့ဒီပါတီအနေနဲ့ CDC ကသူကစစ်တရားရှိသွားပြီဆိုတော့သူတို့နိုင်ငံရေးနဲ့ပင်မှာတော့ကြွမှာတယ်ဒါကျွန်တော်တို့ကျွန်တော်တို့ပါတီနဲ့စစ်ခွက်တာနိုင်ငံပါတီရာတော့လည်းဒါလူတိုင်းသိထားတဲ့အဲဒီပါတီတွေပဲအဲ့တော့မပါမဖြစ်ပေါ့နော်ကျွန်내ဟာတော့သူတို့ဒါနိုင်ငံရေးကစားမှုတစ်ခုတော့ကျွန်내ပါတီတစ်ခုကတော့သူတို့ထည့်တယ်ဆိုတော့ယူဆပါပေါ့စားနိုင်ငံတွေကတော့အစုံပဲစင်ကာပူရှိတယ်နီပေါ်ရှိတယ်ဟောအင်ဒိုနီးရှားရှိတယ်မလေးရှားရှိတယ်ထိုင်းလန်ရှိတယ်
အုပ်စုဘီမှာတော့တရုတ်ကွန်မြူနစ်ပါတီနဲ့ဥပပေါင်းဆောင်ရွက်ကိစ္စတွေကိုအသားပေးဆွေးနွေးခဲ့ပါတယ်။ဒီအုပ်စုဆွေးနွေးပွဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကစမ်းကြောင်းမျိုးနဲ့အလုံးမှုဆောင်အဖွဲ့ဒုဥက္ကဋ္ဌဥပပဦးတက်ရောက်ပါတယ်။တရုတ်ကွန်မြူနစ်ပါတီနဲ့အာရှနိုင်ငံရေးပါတီတွေရဲ့အွန်လိုင်းဆွေးနွေးပွဲလုပ်ပြီးတဲ့အခါမှာကိုဗစ်တိုက်ဖျက်ရေးဖိုရမ်နဲ့ Generation Z Leadership Forum ကိုလည်း NLD ပါတီဘက်ကဆက်ပြီးတော့တက်ခဲ့တယ်လို့ဥပပဦးကသူ့ရဲ့ Facebook မှာရေးသားထားပါတယ်။NLD ပါတီသဘောထားရဖို့ပါတီရဲ့ဘူကော်မတီဝင်ဖြစ်တဲ့ဦးအောင်ကြည်ညွန့်ကို VOE ကဆက်သွယ်ခဲ့ပေမဲ့လက်ရှိအချိန်နဲ့အခြေအနေတွေကြောင့်ဆိုပြီးတော့ဖြေကြားဖို့ညှင်းဆိုခဲ့ပါတယ်။ NLD ပါတီနဲ့အတူအုပ်စုဘီမှာပါဝင်ဆွေးနွေးခဲ့တဲ့ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာကော်မတီဝင်ဦးထွန်းအောင်ကျော်ကတော့တရုတ်ဘက်ကအချက်၃ချက်ကိုအဓိကထားပြီးဆွေးနွေးသွားတယ်လို့ VOE ကပြောပါတယ်။ကျွန်တော်တ
ို့မြန်မာပြည်ကလက်ခံဆိုင်မှာတော်တော်ကြီးကိုဆွေးနွေးရတဲ့အချိန်ကြီးဖြစ်ပြီးအင်တာနက်ဝင်နေကြကောင်းတယ်အင်တာနက်သိကြကြကောင်းတယ်အဲ့ဒီတော့ဒီကိစ္စကဝေဖန်ကဆွေးနွေးခြင်းဖြစ်လေဒီကိစ္စကိုအဆုံးသတ်ရမယ်အဲ့ဒါကြောင့်ဒီကိစ္စကိုပြန်ကြည့်ရတော့စီလာထားတာလည်းကျွန်တော်တို့သိလာတယ်ဒီမြန်မာနိုင်ငံမှာပါဝင်တဲ့အဲ့ဒီဝေဖန်ကတိစီရှိနေတဲ့ဖြစ်ချင်းတာအဲ့ဒါကြောင့်ဒီဒီကိစ္စနဲ့ပတ်သက်တော့ဒါကျွန်တော်တို့မြန်မာနိုင်ငံအပါအဝင်ပေါ့ဒါလည်းပါတီကိုခေါ်ပြီးတော့ဒါဒီရဲ့ဒီနိုင်ငံသူ့နိုင်ငံတူတက်ဖို့အတွက်လည်းပါတော့ပေါ့လေ
မြန်မာနိုင်ငံရေးမှာတရားရင်ဆုံးနိုင်ငံရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ဗမာပြည်ကွန်မြူနစ်ပါတီရဲ့ပြောခွင့်ရဖြစ်သလိုတရုတ်ပြည်ရေးရာကျွမ်းကျင်နှက်ဆက်သူလည်းဖြစ်တဲ့ရဲဘော်ဖိုးတန်ချောင်းကတော့ကြာသပတေးနေ့ကတွေ့ဆုံပွဲဟာတရုတ်ပြည်ရဲ့အကျိုးမျှော်လို့ရတစ်ခုသာဖြစ်ကြောင်း VOE ကိုပြောပါတယ်
။တရုတ်ပြည်ကတော့အခုအစည်းအဝေးကိုလုပ်လိုက်တာဟာသူတို့တိုင်းပြည်အကျိုးစီးပွားအတွက်လုပ်လိုက်တာပဲ။သူတို့အတွက်အကျိုးရှိမယ်သူတို့ထောက်ခံမှုလုပ်နေတဲ့ပါတီတွေကိုသူတို့စီယုံမှုစူးစမ်းတာပဲ။အဲ့ဒီလိုဆိုရင်တော့ဗမာပြည်မှာပါပဲပြောနေတာအစည်းအဝေးပါတီ။ဒီကခိုင်ကြီးဆိုလို့ရှိရင်တော့ဒီအဲ့ဒီဘက်မှာသူတို့စီးပွားတွေနေရာရှိတာကိုအဲ့တော့ဒီခိုင်ပါတီကိုဖိအဲ့ဒီလိုလုပ်တဲ့အခြေအနေမျိုးရှိမှာလေ
။နိုင်ငံရေးလှလာသူနဲ့မြန်မာနိုင်ငံရေးကြွညင်သူဖြစ်တဲ့ဦးရဲထွန်းတီဘောကတော့NLD လိုလူလူထောက်ခံမှုအများကြီးရှိနေတဲ့ပါတီတရက်ကိုစစ်ကောင်စီဘက်ကဖျက်သိမ်းပြမာကိုတရုတ်စိုးရကမလိုလားသလို NLD မပါတဲ့မြန်မာနိုင်ငံရဲ့အနာဂတ်ကလည်းတည်ငြိမ်မှုမရှိနိုင်ဘူးလို့ VOE ကပြောပါတယ်မြန်မာနိုင်ငံကနိုင်ငံရေးပါတီ၄ခုပါဝင်အာရှနိုင်ငံရေးပါတီတွေနဲ့တရုတ်ကွန်မြူနစ်ပါတီတို့ရဲ့ online ဆွေးနွေးပွဲကိုအာရှနိုင်ငံပေါင်း16နိုင်ငံကပါတီကိုယ်စားလှယ်ပေါင်းအယောက်400တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ကိုရနိုင်ပါရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနက်ခင်းရေဒီယိုအစီအစဉ်ကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာရော VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook ဆာမျက်နှာမှာပါဓာတ်ရိုက်နှာစင်ကြည့်ရှုနိုင်ကြပါတယ်ရှင
်။ American အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
ရှေ့တောင်အာရှတဝန်းရှိပြည်သူသန်း80ဟာသူတို့ရဲ့နေစဉ်လူမှုဘဝတည်ယူပို့ဆောင်ရေးနဲ့စွမ်းအင်လိုအပ်ချက်အတွက်မဲခေါင်မြစ်ကြီးကိုမိခိုအားထားနေကြပါဗါတယ်မဲခေါင်မြစ်အောက်ပိုင်းဒေသသန်းနဲ့ခြေတဲ့ပြည်သူတွေဟာအ အချိန်မရွေးဒုက္ခရောက်နိုင်တဲ့အတွက်ကမ်ဘောဒီးယား၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ဟာ MRC လို့ခေါ်တဲ့မဲခေါင်မြစ်ကော်မရှင်ကိုလွန်ခဲ့တဲ့အနှစ်30ရာဖွဲ့စည်းခဲ့ကြပါတယ်။ရေအရင်းအမြစ်စီမံခန့်ခွဲရေးနဲ့ရေရှည်တည်တတ်မဲ့ဖွံ့ဖြိုးရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့နဲ့ဒေသတွင်းအစိုးရတွေအကြားဆွေးနွေးညှိနှိုင်းကြဖို့ MRC ကိုဖွဲ့စည်းခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာ MRC ကိုဖွံ့ဖြိုးမှုမိတ်ဖက်အဖြစ်တရားဝင်ထောက်ခံနေပါတယ်။ဒေသတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုရေရှည်တည်ထောင်အောင်အမေရိကန်၊ကမ်ဘောဒီးယား၊လာအို၊မြန်မာ၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ပူးပေါင်းပြီး Lower Mekong Initiative မဲခေါင်မြစ်အောက်ပိုင်းဥဆောင်ဥရွက်ပြုမှုအဖွဲ့ကို2009ခုနှစ်ဇူလိုင်လမှာဖွဲ့စည်းခဲ့ပါတယ်။ဒေသတွင်းမိတ်ဖက်၅နိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့ပံ့ပိုးမှုနဲ့ဒေတာတွင်ပူပေါင်းဆောင်ရွက်မှုကိုထဲထဲဝင်ဝင်ဆောင်ရွက်နိုင်အောင် Lower Mekong Initiative ကိုမဲခေါင် American မိတ်ဖက်အဖြစ်2020ပြည့်နှစ်မှာတိုးချဲ့ဖွဲ့စည်းလိုက်ပါတယ်။မဲခေါင်ဒေတာရင်ဆိုင်နေရတဲ့နယ်စပ်ဖြတ်ကျော်စိန်ခေါ်နေတဲ့ပြဿနာတွေကိုကင်တွယ်နိုင်ဖို့ American ပြည်ထောင်စုကခိုင်မာတဲ့မိတ်ဖက်အဖြစ်ရပ်တည်ဖို့တန်ထိတ်ထန်ချမှတ်ထားပါတယ်။နည်းဥပဒေတွေကိုအခြေခံတဲ့မူဝါဒတွေနဲ့ပွင့်လင်းမြင်သာမှုတိုးတက်အောင်အားပေးရင်းကောင်းမွန်တဲ့အုပ်ချုပ်မှုလွတ်လပ်တဲ့စီးပွားရေးနဲ့ရေရှည်တည်တတ်မဲ့ဖွံ့ဖြိုးမှုအတွက်မဲခေါင်မဟာမိတ်တွေနဲ့အတူအခိုင်အမာရပ်တည်နေပါတယ်လို့နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဟုတ်ပါတယ်။ဒီမိတ်ဖက်စုစည်းမှုဟာဒေသတွင်းအာဆီယံဗဟိုပြုဥဆောင်မှုကိုထောက်ခံတဲ့အမေရိကန်ရဲ့ပံ့ပိုးမှုတစ်စိတ်တစ်ပိုင်းဖြစ်ပါတယ်။ဒီမိတ်ဖက်အားထုတ်မှုကြောင့်လွန်ခဲ့တဲ့နှစ်တွေအတွင်းမဲခေါင်ဒေသတစ်ခွင်သိမ်းနဲ့ချီတဲ့ပြည်သူတွေရဲ့ဘဝတိုးတက်ခဲ့ပါတယ်။ဒါပေမဲ့ဒေသတွင်းနိုင်ငံတွေအကြားရာသီဥတုဖောက်ပြန်မှုနဲ့ COVID-19 ကပ်ရောဂါဘေးကြောင့်ကူးလူဆက်ဆံမှုတွေကနေပိုရှုပ်ထွေးနေတဲ့စိန်ခေါ်အကဲဆတ်မှုအစ်စ်တွေနဲ့ရင်ဆိုင်နေကြပါတယ်။ဒါကြောင့်မဲခေါင်မြစ်အောက်ပိုင်းနိုင်ငံတွေမှာ COVID-19 ကပ်ရောဂါအန္တရာယ်ကာကွယ်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းဒေါ်လာတန်း60နီးပါးတန်ဖိုးရှိတဲ့ကာကွယ်ဆေး၈တန်းခွဲပေးပို့လှူဒန်းခဲ့ပြီးကပ်ရောဂါကြိုတင်ကာကွယ်ရေးထိန်ချုပ်ရေးအတွက်ဒေသခံစံမာရေးအာဏာပိုင်တွေနဲ့အနီးကပ်ဆက်လက်ဆောင်ရွက်နေပါတယ်။ကာကွယ်ဆေးတွေဟာအခမဲ့ပေးပို့တာဖြစ်ပြီးနိုင်ငံရေးနဲ့စီးပွားရေးနှောင်ကြိုးတွေမပါဘူးလို့ဩဂုတ်လ3ရက်နေ့ကကျင်းပတဲ့မဲခေါင်အမေရိကန်မိတ်ဖက်ဝန်ကြီးအဆင့်အစည်းအဝေးမှာဝန်ကြီးဘလင်ကင်ကပြောဆိုလိုက်ပါတယ်။လာမယ့်နှစ်မှာမဲခေါင်ဒေသတွေမှာကဘာတဝှမ်းနောက်ထပ်အန္တရာယ်ပေးနိုင်တဲ့ကပ်ရောဂါကာကွယ်ရေးကြိုတင်ပြင်ဆင်နိုင်အောင်နဲ့ရာသီဥတုမျှော်မှန်းချက်အတွက်အမျိုးသမီးတွေရဲ့စွမ်းရည်မြင်မာရေးပံ့ပိုးဖို့အပါအဝင်တိုးချဲ့ဆက်သွယ်ပူးပေါင်းဆောင်ရွက်ကြဖို့ရှေ့ရှုနေတယ်လို့လဲဆိုပါရခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။တရရှင်တို့နားဆင်နေရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့စနေနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။မကြာခင်မှာတော့အမျိုးသမီးကန္တာသုတဆုံးလေအမေရိကန်တခွင်နဲ့တိတ်ပန်တဲ့ဤပညာသတင်းဖတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပါမယ်ရှင
်။ VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ဖိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamies လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamies ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကို
မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
မင်္ဂလာမနက်ခင်းပါတော်ရရှိများရှင် VOA American တန်ရဲ့2020တခုနှစ်စက်တင်ဘာလ17ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်မှာနားဆင်ကြရမယ့်အကြောင်းအရာကတော့
So World Trade Center ကိုဒီမြန်ပထမတစ်စီးတိုက်တာတွေ့တယ်ဒုတိယတစ်စီးတိုက်တာတွေ့တယ်တကယ်ချင်းနေနဲ့ကျွန်တော်ဖုန်းပြောနေချင်းမှာ TV ကြည့်နေချင်းမှာ World Trade Center ရပ်ပြီးကြာသွားတယ်အဲ့မှာတော့ဟိုပြောရရင်လူတွေက
မကြခင်မှာနားဆင်ကြရအောင်ပါရှင်နောက်ပိုင်းမှာတော့သိပ္ပံနဲ့ဤပညာသတင်းပတ်ဆင်ကဏ္ဍကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုပြောပြပေးပါမယ်အမေရိကန်ပြည်တော်စုမှာ2000ခုနှစ်စက်တင်ဘာလ17ရက်နေ့ကအယ်ခိုက်ဒါအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း 3,000 လောက်တေဆုံးခဲ့ရတဲ့ဖြစ်ရဆိုးကြီးဒီသတင်းပတ်မှာပဲအနှစ်20ပြည့်ပါပြီဒီချမ်းဖက်တိုက်ခတ်မှုကြောင့်ပဲအမေရိကန်ကဥဆောင်တိုက်ခိုက်ခဲ့တဲ့အာဖဂန်စစ်ပွဲကြီးလဲနှစ်ပေါင်း20နီးပါးအကြာပြီးခဲ့တဲ့ဩဂုတ်လကုန်မှာအဆုံးသတ်သွားပါပြီအမေရိကန်ရဲ့အရှိကြားဆုံးစစ်ပွဲဖြစ်တဲ့ဒီအာဖဂန်စစ်ပွဲမှာပါဝင်ခဲ့တဲ့အမျိုးသမီးစစ်မှုထမ်းဟောင်းတဦးရဲ့ပြောပြချက်အပါအဝင်အာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းပြီးတဲ့နောက်တာလီဘန်တွေပြန်လည်အုပ်ချုပ်လာတာနဲ့အမျှအာဖဂန်အမျိုးသမီးတွေရဲ့အနာဂတ်ဆွေးရိမ်မှုဘာတွေရှိနေလဲလက်ရှိမှာရောဘလို့အခြေအနေတွေနဲ့ရင်ဆိုင်လာနေရတယ်လဲဆိုရာဒီကိုဒီသတင်းပါအမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးစူးစီးတင်ပြပေးထားပါတယ်ရှင်
ပြည်အောင်စုနယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးမိုးမျော်တိုက်ကြီးနှစ်ခုအပါအဝင်မြို့ကြီးတချို့ကအထင်ကြီးရနေရာတွေကိုအယ်ခိုင်ဒါစစ်သွေးကြွတွေကခီးတဲ့လေယာဉ်တွေပြန်ပေးဆွဲတိုက်ခိုက်ခဲ့တဲ့ထိတ်လန့်ဖွယ်ရာဖြစ်ရပ်ကိုတော့လူတွေအများပြားအခုအချိန်ထိအမှတ်ရနေကြဆဲပါ 9/11 လို့လူသိများတဲ့2000ခုနှစ်စက်တင်ဘာ17ရက်တိုက်ခိုက်ခံရမှုကြီးအတွင်းလူပေါင်း 3,000 လောက်သေဆုံးခဲ့ရပြီးအမေရိကန်သမိုင်းမှာတော့အသေအပြောက်အများဆုံးအကြမ်းဖက်တိုက်ခိုက်ခံရမှုကြီးဖြစ်ပါတယ်ဒီတိုက်ခိုက်ခံရမှုကြီးကြောင့်ပဲအမေရိကန်ဦးဆောင်တဲ့နိုင်ငံတကာမဟာမိတ်တပ်ဖွဲ့တွေအယ်ခိုင်ဒါအကြမ်းဖက်အဖွဲ့ကိုစစ်ကြင်ညာပြီးအာဖဂန်နစ္စတန်နိုင်ငံထဲဝင်ရောက်တိုက်ခိုက်ခဲ့တာဟာလေအခုဆိုရင်နှစ်ပေါင်း20နီးပါးရှိပါပြီအယ်ခိုင်ဒါအကြမ်းဖက်အဖွဲ့ခေါင်းဆောင်ဘင်လာဒင်ကိုခြေမုံးဖို့အတွက်တင်ကိုပဲဆယ်စုနှစ်တစုကျော်အချိန်ယူခဲ့ရတာပါ2000ခုနှစ်အောက်တိုဘာလတဲ့အာဖဂန်စစ်ပွဲစတင်ချိန်တုန်းကတော့ဒီစစ်ပွဲအခုလောက်ကြာဖို့မမျှော်လင့်ခဲ့ကြဘူးလို့အာဖဂန်စစ်ပွဲအစောပိုင်းကာလတွေမှာတာဝန်ထမ်းခဲ့တဲ့အမေရိကန်စစ်မှုထမ်းဟောင်းRonda Lawson ကပြောပါတယ်.
There's a storm. A lot of the fighting ended in about 6 weeks.
တိုက်ခိုက်မှုတွေအပြင်းထန်ဆက်တိုက်ဖြစ်ခဲ့တဲ့တဲကန္နာယတိုက်ပွဲကသတင်း6ပတ်လောက်မှပြီးသွားပါတယ်.ဒီတဲကန္နာယတိုက်ပွဲလိုပဲအာဖဂန်စစ်ပွဲလည်းခက်မှန်မှန်ပြီးသွားလိမ့်မယ်လို့ပဲထင်ခဲ့ကြတာပါ.အ
ာဖဂန်စစ်ပြန်အမျိုးသမီးစစ်မှုထမ်းဟောင်းတဦးဖြစ်တဲ့ Ronda Lawson ဟာအမေရိကန်စစ်တပ်ရဲ့အာဖဂန်အခြေစိုက်ပြည်သူ့ရေးရာဌာနခွဲမှတာဝန်ထမ်းခဲ့တဲ့သူပါ.ရှေ့တန်းရောက်အမေရိကန်တပ်ဖွဲ့ဝင်တွေကိုမိခင်တိုင်းပြည်အမေရိကန်ပြည်ထောင်စုကအခြေအနေတွေနဲ့အဆက်ပြတ်မသွားရအောင်တချိန်တည်းမှာလည်းအာဖဂန်ရောက်အမေရိကန်တပ်ဖွဲ့ဝင်တွေရဲ့ဖြတ်တန်းမှုတွေကိုအမေရိကန်ပြည်သူတွေနားလည်သိရှိနေစေဖို့အတွက်ဆက်သွယ်ရေးနဲ့သတင်းစာဆောင်ထုတ်ဝေမှုတွေမှာတာဝန်ထမ်းခဲ့တဲ့သူဖြစ်ပါတယ
်။ What I took pride in doing was telling the soldier's story. We talked about the mission but at the same time
ကျွန်မအလုံးနဲ့ပတ်သက်ပြီးတော့ဂုဏ်ယူတာကတော့တပ်ဖွဲ့ဝင်တွေရဲ့အကြောင်းကိုပြောပြရတာကိုပါကျမတို့ရဲ့လုပ်ငန်းရီမန်းချက်တွေအကြောင်းကိုပြောပြသလိုတချိန်တည်းမှာလည်းကျမတို့စစ်မှုထမ်းတွေဟာတာမန်လူသားတွေပဲဖြစ်တယ်။ကျမတို့မှာလည်းမိသားစုတွေရှိတယ်၊ခံစားချက်တွေရှိတယ်ဆိုတာပြည်သူအများကိုသိစေချင်ပါတယ်
။နှစ်ပေါင်း20နီးပါးကြာခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့အရှိကြဆုံးသမိုင်းဝင်အာဖဂန်စစ်ပွဲကတော့ပြီးခဲ့တဲ့ဩဂတ်လကုန်မှာပဲအဆုံးသတ်သွားခဲ့တာပါ။အာဖဂန်စစ်ပွဲအတွက်အမေရိကန်အစိုးရအဆက်ဆက်အသုံးပြုခဲ့တဲ့ကုန်ကျစရိတ်ဒေါ်လာ1 trillion ကျော်ရှိခဲ့ပြီးအမေရိကန်တပ်ဖွဲ့ဝင်2300ကျော်သေဆုံးခဲ့ရတာပါအမေရိကန်တွေအများပြားအသက်တွေပြီးခဲ့ရပြီးမပြီးနိုင်မစီးနိုင်ဖြစ်နေတဲ့ဒီစစ်ပွဲကိုသူ့အစိုးရလက်ထက်မှာအဆုံးသတ်နိုင်ခဲ့တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကဂုဏ်ယူပြောကြားပေးမိ။အာဖဂန်ကနေတပ်ဖွဲ့တွေအပြည့်ရုပ်သိမ်းတဲ့အချိန်ကြုံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့လူတွေထောင်ထောင်ချီ
အာဖဂန်တွေကနေထွက်ခွာဖို့ကြိုးစားကြတဲ့ရုံးရင်းစံခတ်အခြေအနေတွေနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်အဆိုအရအကြီးအကျယ်ဝေဖန်ခံခဲ့ရပါတယ်။အခုထက်ပိုပြီးစနစ်တကျဆုတ်ခွာခဲ့တဲ့လို့ယူဆသူတွေအများပြားရှိပေမဲ့အာဖဂန်စစ်စီရေးမအောင်မြင်ဘူးလို့တော့သူ့အနေနဲ့မယူဆတဲ့အကြောင်း2019ခုနှစ်မှာအမေရိကန်စစ်တပ်ကနေအနားယူခဲ့တဲ့လော်ဆန်ကပြောပါတယ်။
I will never consider our presence in Afghanistan a failure.
American တပ်ဖွဲ့တွေအာဖဂန်မှာတာဝန်ထမ်းခဲ့တာတွေကိုဆုံးရှုံးမှုတစ်ခုအဖြစ်ကျွန်မဘယ်တော့မှမယူဆပါဘူး
။ American ပြည်ထောင်စုအကြမ်းဖက်တိုက်ခိုက်ခံရတာနှစ်20ပြည်လာတဲ့အချိန်အာဖဂန်စစ်ပွဲကြီးလဲပြီးဆုံးချိန်မှာဒီစစ်ပွဲတွင်ကြဆုံးခဲ့တဲ့စစ်မှုထမ်းတွေကိုမေးလျော့သွားကြမှာစိုးရိမ်သူတွေလည်းရှိနေပါတယ်။အာဖဂန်စစ်ပွဲစတင်ပြီး10နှစ်လောက်အကြာ2011ခုနှစ်စက်တင်ဘာလ9ရက်နေ့ကအာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာရှောင်းတခွင်တိုက်ခိုက်ခံခဲ့ရပြီးသေဆုံးသွားခဲ့ရတဲ့အမေရိကန်လက်ဖြောက်တပ်သားခရစ်စတိုဖာဟော်တန်ရဲ့စနီးတဲ့ဂျိန်းဟော်တန်ကတော့ကြာဆုံးစစ်သည်တွေရဲ့မိသားစုတွေကိုမေ့လျော့မထားဖို့မှာအစိုးရတာဝန်ရှိသူတွေနဲ့ဩဇာအရှိန်အဝါရှိသူတွေရဲ့အလေးထားစဉ်းစားမှုတွေလိုအပ်တယ်လို့ပြောပါတယ်။ဒီအတွက်သူကိုယ်တိုင်မနာတမ်းကြိုးပမ်းနေတယ်လို့လည်းဂျိန်းဟော်တန်ကပြောပါတယ်။
They don't have time to make sure that people are remembering or paying attention. And so
tomorrow မျိုးဆက်တွေကခုချိန်မှာကိုယ့်ရဲ့ကလေးတွေအတွက်ရုန်းကန်နေရတော့ဒီလိုလူတွေအကြောင်းကိုသတိတရားစဉ်းစားပြဖို့အချိန်မရပါဘူး။ဒါကြောင့်လည်းသူတို့ကိုမေးရောမတွားစေဖို့အတွက်ကျွန်မမနာတဲ့လုပ်ဖြစ်ပါတယ်။သူတို့အတွက်တည့်ရက်ပဲဖြစ်ဖြစ်ငါကျင်မှုတွေတက်တအောင်လို့ကူညီပေးနိုင်မယ်ဆိုရင်ကျွန်မဘာမှမစိုးလုံးမှာပါ။
အာဖဂန်စစ်ပွဲကြီးပြီးဆုံးသွားတဲ့အချိန်မှာဒီအတွက်အသက်နဲ့ရင်ပေးဆက်ခဲ့ရသူတွေဒီလိုပေးဆက်ခဲ့ရသူတွေရဲ့မိသားစုတွေကိုမေးလျော့သွားမှာကိုစိုးရိမ်မှုတွေရှိနေတယ်လို့ပဲတစ်ချိန်တည်းမှာလည်းအာဖဂန်စတန်နိုင်ငံအထွန်းမှာကတော့တာလီဘန်တွေကနိုင်ငံကိုတဖန်ပြန်လဲထိန်းချုပ်လာတဲ့အပေါ်စိုးရိမ်မှုတွေတိုးလာနေပါတယ်။နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ Amnesty International က Tara Demand ကအခုလိုပြောပါတယ်
They banned almost all education for women and girls. They imposed punishments, including stoning and lashings.
တာလီဘန်တွေကအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့ပညာရေးအားလုံးနှိပါးကိုပိတ်ပင်ခဲ့တာပါ။ကျောက်ခဲတွေနဲ့ပစ်ပေါက်၊ထိုးချိတ်ကန်ကြောက်တာတွေအပါအဝင်ပြစ်ဒဏ်တွေကိုချမှတ်ခဲ့တယ်လေ။အမျိုးသားတယောက်မပါပဲအမျိုးသမီးတွေအိမ်ပြန်ထွက်ခွင့်မရှိဘူးဆိုတာမျိုးလည်းကန့်သတ်ခဲ့ပါတယ်။အဲ့လိုဖိနှိပ်မှုမျိုးတွေ၊အဲ့လိုအဖြစ်မျိုးတွေပြန်ဖြစ်လာမှာကိုသူတို့ကအရန်ကိုစိုးရိမ်နေကြတာပါ။
အမျိုးသမီးတွေပညာသင်ကြားတာကိုတာလီဘန်တွေကလက်မခံသလိုအိမ်ပြင်ထွက်အလုပ်လုပ်တာတွေကိုခွင့်မပြုခဲ့တာကြောင့်ပြီးခဲ့တဲ့အာဖဂန်အစိုးရလက်ထက်အုပ်ချုပ်ရေးတရားစီရင်တဲ့ကာကွယ်ရေးကဏ္ဍတွေမှာတာဝန်ထမ်းခဲ့ကြတဲ့အမျိုးသမီးတွေအထူးသဖြင့်အာဖဂန်အမျိုးသမီးစစ်သည်တွေရဲ့လုံခြုံရေးအန္တရာယ်ချိန်ချောက်ခံလာရပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လ15ရက်နေ့ကအာဖဂန်မြို့တော်ကဘူးကိုတာလီဘန်တွေဝင်ရောက်ထိန်းချုပ်ခဲ့တဲ့အချိန်ထွက်ပြေးခဲ့ရသူတွေထဲမှာပါတဲ့အမျိုးသမီးစစ်ဗိုလ်ချုပ်ကြီးမာဇာရီအာမာနီကအာဖဂန်နိုင်ငံထဲမှာကြံရစ်ခဲ့တဲ့အမျိုးသမီးစစ်သည်တွေရဲ့လုံခြုံရေးအတွက်စိုးရိမ်နေလို့ပြောပါတယ်
။ဘာခေါ်တဲ့စစ်ကြီးရတဲ့တို့ခေါ်နမိုက်ကကဒမတမ
ောကျမကိုဆက်သွယ်လာတဲ့အမျိုးသမီးတပ်ဖွဲ့ဝင်တချို့ပြောတာကတာလီဘန်တွေကသူတို့ကိုလိုက်ရှာနေတယ်။ညဖက်သူတို့အိမ်တွေကိုဝင်စီတာလက်ပွေရှာဖွေရယူတာတွေလုပ်တယ်။သူတို့ကတော့အိမ်ကနေတင်းရှောင်ပုံအောင်နေကြပြီးဘလောက်ကြာကြာဒီလိုပုံနေနိုင်မလဲမသိနိုင်ကြပါဘူး
။အာဖဂန်အမျိုးသမီးစစ်ဗိုလ်ချုပ်ကြီးမာဇာရီအာမာနီကတော့အခုပြင်သစ်နိုင်ငံကိုရောက်နေပါပြီ။သူလိုပဲအာဖဂန်ကနေထွက်ပြေးခဲ့ရတဲ့အမျိုးသမီးတပ်ဖွဲ့ဝင်အ ਨੇ ချင်းရှိပေမဲ့နိုင်ငံအတွင်းမှာထွက်ပြေးတင်းရှောင်ရသူတွေအများပြားရှိနေတာပါဒီလိုအမျိုးသမီးတွေကသူ့ကိုနေစဉ်ဖုန်းခေါ်ဆက်သွယ်အကူအညီတောင်းတာတွေအများပြားရှိတယ်လို့လည်းပြောပြပါတယ
်သူကဦးနော်အစမတ်တော်လည်းခမခ်ဆဒန်တောမ
သူတို့တွေအနေရင်ဆိုင်နေရတယ်ဆိုတာကဘာသိအောင်ချစ်မအကူအညီပြောပြပေးစေချင်ကြတာပါ
အမျိုးသမီးတွေကိုအပြင်ထွက်အလုပ်လုပ်ခွင့်ပြုမယ်လို့တာလီဘန်တွေကအာမခံပြောချပေးမယ်လို့ဒီတိုင်းထေချစေဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းကတာလီဘန်တွေအပေါ်ဖိအားတိုးပေးဖို့အမျိုးသမီးစစ်မှုထမ်းတွေကလိုလားကြပါတယ်တာလီဘန်တွေဘက်ကအမျိုးသမီးတွေအပေါ်ဆက်ဆံမှုပြောင်းလဲလာမယ်လို့အများစုကတော့မယူဆကြတဲ့အကြောင်းအာဖဂန်အမျိုးသမီးဗိုလ်မှူးကြီးရှာရီဖီကပြောပါတယ်
တာလီဘန်တွေရဲ့အမြင်မှာအမျိုးသမီးတွေကိုဘယ်နေရာဘယ်အစ်စ်မှာမှလက်ခံမထားပါဘူးအထူးသဖြင့်စစ်တပ်ထဲမှာရှိတဲ့အမျိုးသမီးတယောက်ဆိုရင်ဒါကိုတာလီဘန်တွေကလက်ခံမယ်လို့ရှင်တို့ထင်လား
အာဖဂန်အစိုးရမပြိုကျခင်အချိန်အထိအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေထဲမှာအမျိုးသမီးစစ်မှုထမ်းတွေထောင်ထဲချီရှိခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အစိုးရပြုတ်ကျခဲ့တဲ့2001ခုနှစ်နောက်ပိုင်းနိုင်ငံရေးလူမှုရေးအရအမျိုးသမီးတွေရဲ့ဘဝတွေတိုးတက်ကောင်းမွန်လာဖို့ရည်ရွယ်တဲ့ခေတ်သစ်အရက်ဖတ်ဥပဒေတချို့ပြဋ္ဌာန်းခဲ့တာရှိသလိုအမျိုးသမီးတွေအလုပ်လုပ်ခွင့်မဲပေးခွင့်လွတ်တော်ထဲမှာဝင်အရွေးခံခွင့်အပြင်နိုင်ငံရေးနဲ့အုပ်ချုပ်ရေးပိုင်းအမြင့်ဆုံးတာဝန်တွေမှာပါထမ်းဆောင်ခွင့်ရလာခဲ့ပါတယ်။လွန်ခဲ့တဲ့အနှစ်20အတွင်းအမျိုးသမီးဝင်ကြီးတွေအမျိုးသမီးတရားသူကြီးတွေအမျိုးသမီးစစ်မှုထမ်းတွေစသဖြင့်ရှိလာခဲ့ပါတယ်။ဒီလိုပြောင်းလဲတိုးတက်လာတဲ့အခြေအနေတွေတာလီဘန်တွေပြန်အုပ်စိုးလာတဲ့အတွက်ဆုံးရှုံးရမှာကိုစိုးရိမ်နေကြတာပါ။
ဖာစာဇီဒရင်ကေတောလဘဘ
ကျမတို့ရဲ့ဆွေမှုကအရင်တော့လို့အတွေးခေါ်ရင်း
ရိုင်းစိုင်းရက်ဆက်ကြံကြုံမှုတွေနဲ့တာလီဘန်တွေပြောင်းဝင်လာမှာဥပါငြိမ်းချမ်းရေးဆွေးနွေးပွဲရဲ့ရလဒ်ကနေပြည်သူတွေအထူးသဖြင့်အမျိုးသမီးတွေနဲ့ကလေးငယ်တွေပေါ့ကန့်သတ်မှုတွေမဖြစ်စေဖို့မျှော်လင့်ပါတယ
်ဒါကတော့ကပူးမြူနီစီပယ်အရာရှိတဦးဖြစ်တဲ့ဟာဘီဘာစာဒီဂီပြောသွားတာပါ1995ခုနှစ်ကနေ2001ခုနှစ်အထိတာလီဘန်တွေကအစွန်းရောက်အစ္စလာမ်ဥပဒေတွေချမှတ်ခဲ့တာကြောင့်အဲ့ဒီကာလတွေကတော့အာဖဂန်အမျိုးသမီးတွေအတွက်အမောင်ဆုံးအချိန်တွေဖြစ်ခဲ့တာပါအခုအထိတော့တာလီဘန်တွေရဲ့အယူအဆတွေပြောင်းလဲလာတာမတွေ့ရသေးဘူးလို့အာဖဂန်အမျိုးသမီးကွန်ရက်ကမယ်ရီအာဂရာမီကပြောပါတယ်တာလီဘန် still
have same attitude same behavior
တာလီဘန်ရဲ့အပြုမှုတွေကအရင်တိုင်းရှိနေတုန်းပါသူတို့အယူအဆနဲ့သူတို့တကဘာစောင့်နေတော့မှာပဲအာဖဂန်တွေအားလုံးအတွက်တော့ဘလို့မှမဖြစ်နိုင်တဲ့တကယ့်ကိုခက်ခဲတဲ့အချိန်မှာအထူးသဖြင့်အမျိုးသမီးနဲ့လူငယ်တွေအတွက်ခက်ခဲမှာသိကြပါတယ
်အာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းပြီးတဲ့နောက်တာလီဘန်တွေတဖန်ပြန်အုပ်ချုပ်လာတဲ့အချိန်မှာအမျိုးသမီးအခွင့်အရေးတွေကိုအစ္စလာမ်ထုံးနှံဆင်လာတဲ့အညီခွင့်ပြုမှာပါလို့တာလီဘန်တွေကကတိပေးထားပါတယ်ဒါပေမဲ့ဒီအတိုင်းဖြစ်လာမလားဆိုတာကတော့စောင့်ကြည့်ရအောင်ပါပါအမျိုးသမီးရေးတက်ကြွလှောက်ရှားသူတွေကတော့တာလီဘန်တွေပြန်အုပ်စိုးလာတာနဲ့အမျှအမျိုးသမီးတွေကြောင်းတက်အလုတ်သွားစတဲ့အခြေခံအခွင့်အရေးတွေမကြခင်မှာပျောက်ပြတ်သွားနိုင်တယ်လို့ပြောကြပါတယ်။အနည်း20အတွင်းရခဲ့တဲ့ကြိုးတက်မှုတွေအာဖဂန်စစ်ပွဲကြီးပြီးဆုံးတဲ့အချိန်မှာပြတ်သုံးသွားမှာကိုအာဖဂန်အမျိုးသမီးတွေအခုချိန်မှာစိုးရိမ်နေကြတယ်ဆိုတာတင်ပြရင်းဒီသတင်းပေအမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်။ကျမခင်ပြူထွေးပါရှင်။
မခင်ဖြူထွေးစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍပါရှင်။သောရရှင်များရှင်ဒီသတင်းပတ်အတွက်သုတဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာတော့ 9/11 တိုက်ခိုက်မှုအပြီးလူမှုအတိုင်းဝိုင်းတွေအတွင်ရင်ဆိုင်ခဲ့ရတဲ့အခက်အခဲတွေနဲ့ပတ်သက်လို့နယူးယောက်ကကိုမြင့်လှိုင်နဲ့အင်ဒီယားနာဖော့ဝိတ်မြို့ကဦးတန်စင်ကိုကိုအောင်အောင်ဆက်သွယ်မိမြန်တင်ပြပေးထားပါတယ်ရှင်။ဟုတ်ကဲ့ပါရှင်။မကြခင်မှာဆက်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။မကြခင်မှာတော့ကျမတို့အနေနဲ့နားဆင်ကြရဖို့ရှိတာကတော့သုတဆုံးလင်းအမေရိကန်တခွေရဲ့အစီအစဉ်ပြည့်ရဲ့သိပ္ပံနဲ့ဤပညာသတင်းဘတ်စင်ကဏ္ဍကိုဆက်ပြီးတော့ထုတ်လွှင့်ပေးချင်ပါတယ်။အမေရိကန်တခွေအစီအစဉ်ကိုတော့မကြခင်မှာပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင်။ရေရှားတဲ့ဒေသမှာလေးဒုတဲကနေရေဆက်ရေပောက်တွေရအောင်လုပ်ပေးနိုင်တဲ့အီဂျစ်လူငယ်အင်ဂျင်နီယာတဦးတီထွင်လိုက်တဲ့ဆက်ရုပ်လေးအကြောင်းဒီသတင်းပတ်သိပ္ပံနဲ့ဤပညာခဏမှာဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဆက်ပိုင်းဆိုင်ရာချွေရွေးမှုဖြစ်နေတဲ့အတွက်သောရရှင်များကိုအနုညွတ်တောင်းပန်ပါတယ်မကြခင်မှာကျမတို့အနေနဲ့ဆက်ပြီးတော့ကြိုးစားနေပါတယ်မကြခင်မှာတော့ဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရထားတဲ့သတင်းတချို့ကိုပြောပြပေးချင်ပါတယ်ရှင်။ကျမကုဇုံမိုးကျော်ကိုခေါ်လိုက်ပါအောင်မယ်ရှင်။ကုဇုံမိုးကျော်နောက်ဆုံးရထားတဲ့သတင်းတချို့ကိုဆက်ပြီးတော့ပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာကွယ်ဆေးနောက်တစ်ကြိမ်ထပ်မထိုးမနေရအစီအစဉ်နဲ့ပတ်သက်ပြီးမနေ့ကသမရအိမ်ပြည်တော်မှာကိုဗစ် -19 ဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးအဖွဲ့ကရှင်းလင်းပြောကြားခဲ့ပါတယ်။အမေရိကန်အလုံသမားဝင်ကြီးဌာနလက်အောက်မှာရှိတဲ့အလုံယုံဆက်ယုံနဲ့ရုံးဌာနတွေမှာကာကွယ်ဆေးနောက်ထပ်တစ်ကြိမ်မထိုးမနေရတတ်မှတ်ဖို့သမ္မတဘိုင်ဒန်ရဲ့ညွှန်ကြားချက်နဲ့ပတ်သက်ပြီးရှင်းလင်းခဲ့တာပါအလုံသမားတရားနဲ့အထက်ရှိတဲ့အလုံယုံဆက်ယုံတွေမှာအလုံသမားတွေဟာကာကွယ်ဆေးကိုအပြည့်အဝထိုးပြီးဖြစ်ရပါမယ်ဒါမှမဟုတ်ရင်လည်းအလုံသမားတွေဟာပိုးမရှိကြောင်းတပတ်တခါစစ်ဆေးရပါမယ်အစီအစဉ်အရအမေရိကန်မှာရှိတဲ့အလုံသမားတန်း80ကျော်အကျုံးဝင်မှာဖြစ်ပါတယ်ဒီအစည်းအဝေးကိုမလိုက်နာသူတွေကဒံငွေ14,000အထိရိုက်ခံရမှာဖြစ်ပါတယ်။ဒါပေမဲ့သမ္မတဘိုင်ဒန်ရဲ့အစည်းအဝေးကို Republican အမတ်တွေကတော့ဝေဖန်ပါတယ်။အင်ဗျူတော်ကိုအင်ဗျူတော် COVID တုံ့ပြန်ဆောင်ရေးတာဝန်ရှိသူ Jeff Zinnick ကတော့သမ္မတရဲ့အစည်းအဝေးဟာကာကွယ်ဆေးထိုးပြီးသူအရေးအတွက်များလာဖို့အတွက်ထိရောက်ပြည့်စုံတဲ့နည်းလမ်းတစ်ခုဖြစ်တယ်လို့ပြောဆိုပါတယ်။ဒါအပြင်ကာကွယ်ဆေးထိုးတာဟာအများပြည်သူကြားမရေးကိစ္စသာဖြစ်ပြီးနိုင်ငံရေးကိစ္စမဟုတ်ဘူးလို့လည်းသူကပြောဆိုပါတယ်။ဥပမာအနေနဲ့တိုက်ဆင်လို့အစားအစာထုတ်လုပ်တဲ့ကုမ္ပဏီကြီးမှာကာကွယ်ဆေးထိုးပြီးသူ45ရာခိုင်နှုန်းကနေ82ရာခိုင်နှုန်းအထိတိုးသွားကြောင်း Jeff Zinnick ကပြောဆိုခဲ့ပါတယ်။ အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်နိုင်ငံကိုကယ်ထုတ်လာခဲ့တဲ့နိုင်ငံသားတွေထဲမှာဝက်သက်ရောဂါဖြစ်ပွားနေတဲ့သူတွေတွေ့ရှိခဲ့ရတဲ့အတွက်အာဖဂန်ကနေအမေရိကန်နိုင်ငံကိုပြန်သားတဲ့လေယာဉ်တွေကိုဆိုင်းခိတဆိုင်းငံ့ထားလိုက်ပါတယ်။အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ရဲ့အကြံပေးချက်အရအခုလိုဆိုင်းငံ့လိုက်တာလို့သမ္မတအိမ်ဘူတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်။အမေရိကန်နိုင်ငံရောက်နေတဲ့ဝက်သက်ရောဂါဖြစ်ပွားနေသူတွေကအာဖဂန်နိုင်ငံသား၄ဦးကိုတိကျခွဲထားတယ်လို့လည်းအင်ဘူတော်ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုပါတယ်။ဆိုင်းငံ့ထားတဲ့လေယာဉ်တွေဟာဂျာမနီနဲ့နိုင်ငံတွေကအမေရိကန်အခြေစိုက်စခန်းတွေကနေပြန်တန်းလာတဲ့လေယာဉ်တွေဖြစ်ပြီး AP သတင်းဌာနမှဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားနဲ့တရားဝင်နေထိုင်ခွင့်ရှိသူ32ဦးကိုတောက်ကြနေ့မနေ့မနေ့အစောပိုင်းကကယ်ထုတ်နိုင်ခဲ့တယ်လို့လည်းအင်ဘူတော်ပြောရေးဆိုခွင့်ရှိသူကပြောဆိုပါရယ
်ကျမတလက်သတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်ကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားသူတွေဟာထိုးမထားသူတွေထက်သေဆုံးနိုင်ခြေ17ဆနဲ့ပြီးဆေးရုံရောက်နိုင်ခြေက10ဆနဲ့တယ်လို့အမေရိကန်ကျန်းမာရေးဝန်ကြီးဌာနကတောက်ချာနေမှာပြောပါတယ်ကူးစက်မြန်ဗီဇာပြောင်းဒယ်လ်တာမျိုးကွဲပေါ်လာချိန်မှာမဒါနာကာကွယ်ဆေးကနည်းနည်းပိုပြီးတော့ကာကွယ်မှုပေးနိုင်တယ်လို့လည်းပြောပါတယ်CDC ကူးစက်ရောဂါကာကွယ်ရေးဌာနရဲ့ညင်ညာချက်ဟာသမ္မတဂျိုးဘိုင်ဒန်ရဲ့ကာကွယ်ဆေးမထိုးမနေရအစီအစဉ်ညင်ညာပြီးတဲ့နောက်မှာထွက်ပေါ်လာခဲ့တာပါကာကွယ်ဆေးနဲ့ပတ်သက်ပြီးလွန်ခဲ့တဲ့ဧပြီလ4ရက်နေ့ကနေဇွန်လ19ရက်နေ့အတွင်းတစ်ကြိမ်ထောင်ပေါင်းများစွာသောကိုဗစ်ကူးစက်မှုလူနာတွေကိုလေ့လာခဲ့တာပါဒါအပြင်ဇွန်လ20ရက်နေ့ကနေဇူလိုင်လ18ရက်နေ့အထိဒုတိယအကြိမ်စောင့်ကြည့်လေ့လာပါတယ်ဒါအပြင်နောက်ဆုံးအကြိမ်အဖြစ်ဇွန်လကနေဩဂုတ်လအထိဆေးရုံပေါင်း400ကျော်နဲ့အရေးပေါ်ဌာနတွေမှာလေ့လာခဲ့တာလို့လည်းအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်။သေဆုံးမှုနဲ့ဆေးရုံတရမှုကာကွယ်နိုင်တာကတော့အပြောင်းလဲမရှိပေမဲ့အသက်65နှစ်နဲ့အထက်လူကြီးပိုင်းတွေမှာတော့အသက်ငယ်ပိုင်းထက်ကာကွယ်နိုင်မှုရော့ချနေရကိုတွေ့ရတယ်လို့ပြောပါတယ်။ CDC ကျန်းမာရေးဌာနကလေးလာမှုပြုလုပ်နေပြီးအသက်ကြီးပိုင်းတွေကိုစတင်ထိုးပေးမဲ့သဘောလဲရှိနေပါတယ်ရှင်။အခုတော့သတင်းဘတ်ဆင်ကဏ္ဍတစ်ခုကိုဆက်ပြီးတော့ထုတ်လွှင့်ပေးချင်ပါတယ်။သိပ္ပံနဲ့ဤပညာသတင်းဘတ်ဆင်ကဏ္ဍကိုနားဆင်ကြရအောင်ပါရှင်။ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားပါတယ်။
ဒီတစ်ပတ်တော့ရေရှားတဲ့ဒေတာမှာလေရုတဲကနေရေစက်ရေပေါက်တွေရအောင်လုပ်ပေးနိုင်တဲ့ဆက်ရုပ်ကလေးဤလူအကြောင်းကိုပြောပြပေးပါမယ
်
ကိုရိုင်းမိတ်ဆက်ပေးပါစေနာမည်ကဤလူပါဆက်ရုပ်ကလေးပါအင်္ဂါဂျိုဘောကရင်းခွေအစိုးရကိုရှာပြီးတောက်သုံးရည်အဖြစ်နဲ့ပြောင်းပေးဖို့လုပ်ပြီးအင်္ဂါဂျိုနဲ့တခြားဂျိုတွေမှာတက်ရှိတွေနေနိုင်အောင်လုပ်ပေးဖို့ညှော်လင့်ထားပါတယ်လို့ပြောသွားတာပါ။အီဂျစ်နိုင်ငံအလက်ဇန်ဒရာမှာရှိတဲ့ဘော့ခ်အယ်အာရဗ်တဲကန်နာယာမှာဆက်ရုပ်ကလေးဤလူရဲ့လောက်ကိုင်းနိုင်စွမ်းရည်ကိုချပြခဲ့သူကတော့ဒီဆက်ရုပ်ကလေးကိုတီထွင်သူအသက်28နှစ်အရွယ်အီဂျစ်ကမက်ခထရောနစ်စ်အင်ဂျင်နီယာမာမုတ်အယ်ကိုမီပါသူကဉာဏ်ရည်ထု artificial intelligence AI နည်းကိုသုံးပြီးစိုထိုင်းစာများတဲ့လေရုကနေရေကိုထုတ်ယူဖို့အတွက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဆက်မှုလျှက်စစ်နဲ့ software engineer ပညာတွေကိုနားလည်တက်ကျွမ်းရတဲ့ mechatronics engineer ပညာရှင်တဦးအနေနဲ့ NASA ရဲ့အင်္ဂါဂျိုစူးစမ်းရေးကိုအားကျခဲ့တဲ့အယ်ကိုမီဟာအင်္ဂါဂျိုပေါ်မှာအလိုအဆုံးဖြစ်မဲ့ရေကိုရအောင်ဘလိုနည်းနဲ့လုံနိုင်မယ်ဆိုတာကိုကြံစခဲ့တာဖြစ်ပါတယ်။အင်္ဂါဂျိုဘောမှာတွေ့ရတဲ့ရာသီဥတုအခြေအနေမျိုးမှာရှင်သန်နိုင်အောင်သူ့ရဲ့ဆက်ရုပ်ကလေးကိုတည်ဆောက်ထားတာပ
ါ။ Elobi support technology jadida fi fasl al maya aw H2O
al wa le ga ni ye ya aw khwet thuk ko ni pinya tet twat akumi be ba li sa yuk le ga le du so thain sa pamana a mya thong shi de inga jo bo ga nia myo ma thong bo lout thar ba inga jo ma ga so thain sa ga taim myin ma de da mae tu ma ye ma shi u le ဒီဆက်ရုပ်ကရေကိုထုတ်ပေးနိုင်တဲ့ဤပညာအစ်ကိုသုံးထားပါတယ်။နောက်ဤပညာတွေလည်းသုံးပါသေးတယ်။ဒါပေမဲ့အခုဆက်ရုပ်ကရေကိုအမြန်ထုတ်ပေးနိုင်တယ်လို့အတန်တိုင်းဆုံးတန်ရှင်းတဲ့ရေကိုထုတ်ပေးနိုင်တာပါ
။ဒါအပြင်ဤလူဆိုတဲ့နာမည်ရဲ့အဓိပ္ပာယ်ကရှင်တန်ခြင်းဆိုတဲ့အဓိပ္ပာယ်မှုတက်ရှိရေရှင်တန်နိုင်ဖို့အတွက်အင်္ဂါချုပ်ပေါ်မှာတက်ရှိရေရှိလာအောင်သူကဖန်တီးပေးနိုင်မှာပါလို့လည်းပြောပါတယ်။အင်္ဂါချုပ်လေးတူတဲကစုထိုင်းစာဟာတက်ရှိရေရှင်တန်နေထိုင်ဖို့အတွက်ဖြစ်နိုင်တဲ့အနေအထားရှိနေပြီးသူ့ရဲ့စုထိုင်းစာမြန်မာရာနဲ့ရေငွေ့ရနိုင်ခြေကချီလီမာရှိတဲ့အာတာကာမာတဲကန္နာရတဲက၆တွေ့တဲ့အပိုင်းတွေနဲ့တူနေတယ်လို့အရှိကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကJohn Rommel ရဲ့ပြောကြားချက်ကို swiss.com သိပ္ပံစာကြောင်းမှာဖော်ပြထားပါတယ်။အင်္ဂါချုပ်ပေါ်မှာတိတ်ဆိတ်ခြောက်ကန်နေတဲ့ပုံပေါ်နေပေမဲ့စိုထိုင်းစာကအံ့ဩစရာကောင်းလောက်အောင်မြင်မာနေတာကိုတွေ့ရပြီးဒါဟာတက်ရှိရနေနိုင်လောက်တဲ့ဝင်းကျင်ဖြစ်နိုင်တယ်လို့သိပ္ပံပညာရှင်တွေကတွက်ဆပါတယ်။ El Comi ကတော့သူ့ရဲ့ဤလူဟာဒီအင်္ဂါချုပ်ပေါ်ကရေငွေ့တွေကိုတောက်သုံးရင်ဖြစ်နဲ့ပြောင်းပေးနိုင်မယ်လို့ပြောပါတယ်။
The process بتاعت توليد الميه من الهواء بتعدي على كذا مرحله اول مرحله طبعا اللي هي مرحله الفلتريشن بنقي الهواء اللي داخل دوت
လေတဲ့ကနေရေထုတ်နိုင်မှုအဆင်ဆင်လုပ်ရပါတယ်ပထမအဆင့်ကလေကိုစစ်ထုတ်ရတာပါအဲ့လိုလေကိုကောင်းကောင်းစစ်ထုတ်နိုင်ပြီဆိုရင်နောက်တစ်ဆင့်အနေနဲ့ငွေရေဖွဲ့အောင်လုပ်ရပါတယ်အဲ့ဒါပြီးရင်နောက်တစ်ခါထက်စစ်ရပါတယ်အဲ့ဒီစပြီးရင်တော့ခရမ်းတော်ရောင်ကြီးကိုတုံးပြီးပိုးတက်ရပါတယ်ဒီလိုပိုးတက်တဲ့အဆင့်ပြီးရင်လူကျမ်းမာရေးအတွက်အကျိုးရှိမဲ့တဆားတွေထည့်ပေးရပါတယ
်သူကအင်းလူကိုဉာဏ်ရည်တု AI အကူအညီနဲ့ငွေကုန်ချေးကျတိတ်မများလာတဲ့ဤပညာသစ်ကိုတုံးပြီးဒုက္ခရာဖြစ်ပါတယ်အခြေခံ molecules လေးတွေကိုစုစည်းရကနေ molecules အကြီးစားတွေဖြစ်လာတဲ့သဘောတဘာဝနဲ့လူလုတ်တဲ့ drug ပေါင်းဖြစ်တဲ့ပေါ်လီမာကိုတုံးထားပြီးစွန့်ရင်လည်းတိတ်ပြီးတုံးစရာမလိုပဲရေပမာဏကိုအများကြီးထုတ်နိုင်တယ်လို့အယ်ဂိုမီကပြောပါတယ
်ဒါရမင်မဟာတတ်နာတ်ဝလတ်အက္ခရ်မင်5000 လစ်တာပီယုံ50000လစ်တာပီယုံမုန်ကင်အာမင်စကေးလင်းအလာဒမာဒါရ်မဖြစ်မရှိလာဟာအဒါရ်ကမန်မရှိစတမူအလ်မရီခ်ဘတ်كمان قادر ان انا استخدمه في اي منطقه صحراويه مش بيوصلها
ကျွန်တော်ကတရက်ကိုရေလီတာ9000ကျော်ဒါမှမဟုတ်လီတာ9000လောက်အထိထုတ်ပေးရက်စက်တီထုတ်ပေးနိုင်ပါတယ်ဒီလိုအများကြီးထုတ်နိုင်အောင်အခက်ခဲမရှိပဲလုပ်ပေးနိုင်ပါတယ်ဒီစက်ကိုအင်္ဂါဂျူပေါ်မှာသာသုံးနိုင်တာထက်ရေတွင်းရေကန်တွေမြချောင်းတွေလိုသဘာဝအရင်းအမြစ်မရနိုင်တဲ့ဘယ်သဲကန္တာရထဲမှာမဆိုသုံးနိုင်အောင်လုပ်ပေးလို့ရပါတယ်ရေရင်တွေ့ရတာကငွေကုန်ကြေးကြတိတ်များသလိုမြေချောင်းကရေရအောင်လို့ရတာကလည်းငွေသိပ်ကုန်နိုင်ပါတယ်အခုလိုလေထဲကနေရေရအောင်ထုတ်ရတာကတခြားနည်းတွေနဲ့စာရေးငွေကုန်ကြီးကျနေပါတယ
်လေထဲကနေရေကိုထုတ်ယူဖို့အတွက်စွန့်ရံတစ်ခုကိုသုံးပြီးအပူအေးပြောင်းတဲ့နည်းအပါအဝင်တခြားနည်းပညာတွေကိုသုံးမယ်ဆိုရင်ငွေကုန်ကျတိတ်ပြီးများတယ်လို့စွန့်ရံလည်းအများကြီးသုံးရတာဖြစ်ပါတယ်အခုတော့သူ့ရဲ့ကုန်ကျဈေးကAmerican dollar 250ရှိပါတယ်။သူ့ရဲ့ ELU နဲ့ရေးထုတ်မယ်ဆိုရင်ရေးတလီတာရဖို့အတွက်တစ်ဆင့်ခွဲရနေ2ဆင့်လောက်ထိကုန်ကြတာပါ။တခြားနည်းတွေကိုသုံးပြီးထုတ်မယ်ဆိုရင်တော့ရေးတလီတာရဖို့အတွက်ဆင့်20လောက်ကုန်ကြနိုင်တယ်လို့လည်းသူကတွက်ပြပါတယ်။ Mahmoud Elgomi တယောက်သူ့ရဲ့ဆက်ရုပ် ELU ကလေးရုပ်လုံးအကောင့်ထဲပေါ်လာဖို့အတွက်အချိန်6လောက်လောက်ယူခဲ့ရတာဖြစ်ပါတယ်။အခုလိုကိုယ့်စီနဲ့ကိုတီထွင်ကြံစထားတဲ့ဒီဆက်ရုပ်စီမံကိန်းကိုအင်္ဂါချုပ်ပေါ်မှာတုံးဖို့ရင်မကဘဲကဘာပေါ်ကရေအရင်းမြစ်မရှိတဲ့နေရာတွေမှာဖြစ်စေရေရှားပါတဲ့နေရာတွေမှာဖြစ်စေကြဲကြဲပြန့်ပြန့်အတုံးချလာနိုင်မယ်လို့သူကမျှော်လင့်ထားကြောင်းတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာသတင်းပတ်ဆင်ခဏကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။သောရရှင်များရှင်ဆက်ပိုင်းဆိုင်ရာချွတ်ယွင်းမှုဖြစ်တဲ့အတွက်အပတ်စဉ်ခဏတစ်ခုဖြစ်တဲ့သ သုတဆုံလဲအမေရိကန်တခွင်အစီအစဉ်ကိုတော့ဒီမနေ့ခင်းမှာပြန်ပြီးတော့ထုတ်လွှင့်မပေးနိုင်တော့တဲ့အကြောင်းသောရရှင်တို့ကိုအသိပေးလိုပါတယ်ရှင်။သုတဆုံလဲအမေရိကန်တခွင်အစီအစဉ်ကိုတော့ကျမတို့ဒီကနေ့ထုတ်လွှင့်ပေးဖို့ရှိတဲ့အစီအစဉ်တော့ VOA Bamis ရဲ့ကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလဲကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။ကျမတို့တင်ထားပြီးဖြစ်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်ပြည့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtelsat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนาะ
VOA မြန်မာပိုင်းစီစဉ်ရဲ့စနေနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လဲတေးသချင်းလက်ဆောင်တောင်းလို့ရတယ်။ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းစီစဉ်ကအစဉ်သဖြင့်ကြိုဆိုပါတယ်ရှင်။အခုကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစုံမှုကျော်ကတလဲပြပြပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာကွယ်ဆေးနောက်ထပ်တစ်ကြိမ်မထိုးမနေရအစီအစဉ်နဲ့ပတ်သက်ပြီးမနေ့ကသမရအိမ်မြူတော်မှာကိုဗစ် -19 ဆိုင်ရာတုံ့ပြန်ဆောင်ရွက်အဖွဲ့ကရှင်းလင်းပြောကြားခဲ့ပါတယ်။အမေရိကန်အလုံသမားဝန်ကြီးဌာနလက်အောက်မှာရှိတဲ့စက်ရုံအလုပ်ရုံနဲ့ရုံးဌာနတွေမှာကာကွယ်ဆေးနောက်ထပ်တစ်ကြိမ်မထိုးမနေရတမ်းပတ်ဖို့တမရဘိုက်ဒင်ရဲ့ညွှန်ကြားချက်နဲ့ပတ်သက်ပြီးရှင်းလင်းခဲ့တာပါအလုံသမားတရားနဲ့အထက်ရှိတဲ့အလုပ်ရုံစက်ရုံတွေမှာအလုံသမားတွေဟာကာကွယ်ဆေးကိုအပြည့်အဝထိုးပြီးဖျက်ရပါမယ်ဒါမှမဟုတ်လို့ရှိရင်လည်းအလုံသမားတွေဟာပိုးမရှိကြောင်းတပတ်တစ်ခါစစ်ဆေးရပါမယ်ဒီအစီအစဉ်အရအမေရိကန်မှာရှိတဲ့အလုံသမားတန်း80ကျော်အကျုံးဝင်မှာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်နိုင်ငံကိုကယ်ထုတ်လာခဲ့တဲ့နိုင်ငံသားတွေထဲမှာဝက်သက်ရောဂါဖြစ်ပွားနေသူတွေတွေ့ရှိရတဲ့အတွက်အာဖဂန်ကနေအမေရိကန်ကိုပြန်တန်းတဲ့လေယာဉ်တွေကိုခိတ္တဆိုင်းငိုင်ထားလိုက်တယ်လို့အမေရိကန်နိုင်ငံကပြောဆိုပါရယ်အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ရဲ့အကြံပေးချက်အရအခုလိုဆိုင်းငိုင်ရတာဖြစ်ကြောင်းအမေရိကန်သမ္မတအိမ်ဘူတော်ကတော့ပြောဆိုပါရယ်အိန္ဒိယရုရှားနိုင်ငံနဲ့ဆစ်ဖြစ်နိုင်ခြေရှိနေတဲ့အတွက်ရုရှားသမ္မတဗလာဒီမာပူတင်နဲ့တိောက်ခိုင်မာတဲ့ဆွေးနွေးမှုတွေလိုချင်တယ်လို့ယူကရိန်းသမ္မတဗော်လ်ဒီမင်ဇီလင်စကီကတောက်ကြနေမှာပြောဆိုခဲ့ပါတယ်။2014ခုနှစ်ကယူကရိန်းလက်ထက်ကနေရုရှားခရိုင်းမီးယားကိုသိမ်းယူခဲ့တယ်လို့စစ်ပွဲဖြစ်ပွားခဲ့ပြီးဒေသခံရုရှားလိုလားတဲ့ယူကရိန်းခွက်ထွက်ရေးအဖွဲ့တွေကိုရုရှားကကူညီပံ့ပိုးအားပေးခဲ့ပါတယ်။လေဗနွန်နိုင်ငံမှာတနေ့ကျော်အကြာအစိုးရတရားကိုပထမဆုံးအကြိမ်ဖြစ်ဖွဲ့စည်းနိုင်လိုက်ကြောင်းမနေ့ကသမ္မတကဗုဒ္ဓဟူးနေ့ကထုတ်ပြန်ကြေညာခဲ့ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစုံမိုးကျော်ကြေညာပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျူနာခမ်းမင်းနဲ့နစ်အိုင်ဗန်နော့တို့ဖြစ်ပါတယ်ရှင်။ညပိုင်း9:00ကနေ10:00ထိထုတ်လွှင့်မယ်VOA ရဲ့ညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kilohertz 985 ကနေဖမ်းယူနိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ဘေးရန်ရဲ့အပေါင်းကနေလည်းကင်းရှင်းကြပါစေကြောင်း VOA 1.2 1.3 အလုံးကဆုတောင်းမေတ္တာပို့တာပါတယ်ရှင်။ကျွန်မတင်ကြီးထိုက်ပါ။
This program has come to you